Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA American တန်ရေ2020ခုနှစ်အောက်တိုဘာလ20ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်9နာရီကနေ10နာရီအထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့အတူတင်ပြပေးပါမယ်ရှင်ဥရောပနိုင်ငံအတော်များများမှာကိုရိုနာဗိုင်းရပ်စ်ဒုတိယလိုင်းရိုက်ခတ်မှုကိုထိန်းချုပ်ရေးဒီတနင်္လာနေ့ကစပြီးတော့စီမင်းအသစ်တွေချမှတ်ခဲ့ပါတယ်။အခုထိတစ်ကမ္ဘာလုံးအတိုင်းအကျနဲ့ COVID-19 ကူးစက်သူသန်း40ကျော်ရှိပါတယ်။ရောဂါကူးစက်ခံရသူတွေကိုတေချာတိချာခွဲပြီးတော့စောင့်ကြည့်ထိန်းချုပ်ဖို့ပြက်ကွက်တဲ့နိုင်ငံတွေကြောင်းအခုလိုကူးစက်မှုတွေများလာရတဲ့အပေါ်ကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ကအပြစ်တင်နေရပါ AFP သတင်းဌာနစီးရင်တွေအရဥရောပမှာအခုထိ COVID-19 ကြောင့်သေဆုံးသူ2,500ကျော်ရှိနေပြီဖြစ်ပါတယ်။ယောဂကုသခံရသူတွေကိုတိချခွဲစောင့်ကြည့်ဖို့တင်းကျပ်တဲ့စီးနင်းတွေစနစ်တကျကန့်သက်ထားတာမျိုးမရှိတဲ့အတွက်ဥရောပတလွားယောဂကုသမှုနှုန်းမြင့်တက်နေတာဖြစ်တယ်လို့ WHO အရေးပေါ်ကျန်းမာရေးအစီအစဉ်အမှုဆောင်ဒါရိုက်တာဒေါက်တာမိုက်ကယ်ရိုင်ယန်ကဂျနီဗာမြို့ WHO ရုံးချုပ်ကနေဗီဒီယိုကတစ်ဆင့်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်နိုင်ငံအတော်များများကပထမလှိုင်းမှာတော့စီးပွားရေးစူးစူးဝဝထိခိုက်မှာဆိုရင်လည်းအတွေ့လုံလုံလျားလျားအသွားလာပေးတင်တာမျိုးကိုရှောင်ရှားဖို့ကြိုးစားခဲ့တာပါအခုဥရောပနိုင်ငံတွေရဲ့ UK နိုင်ငံအတွင်း Wales နဲ့ Ireland နိုင်ငံတွေကယောဂကန့်သက်ချက်တွေကိုပထမဆုံးပြန်ပြီးတော့ချမှတ်ခဲ့ပါတယ် Ireland ဝန်ကြီးချုပ် Michael Martin ကလူတွေမလို့အဖဲအိမ်ပြင်မထွက်ကြဖို့ Stay at home အမိန့်ကိုမနေ့ပြန်ဗုဒ္ဓဟူးနေ့သကောင်းအချိန်ကစလို့ပြန်ပြီးတော့ချမှတ်ထားပါတယ်အရေးမကြီးတဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ထားဖို့နဲ့စားတောက်ဆိုင်တွေမှာထိုင်ပြီးတော့စားခွင့်ကိုလည်းတမျက်ထားပြီးမယ်အကြောင်းတွေကိုတော့ဖွင့်ခွင့်ပြုထားပါတယ်အာရှနိုင်ငံအတော်များများ COVID-19 တိုက်ဖြည့်ရေးလှုပ်ဆောင်နေကြတာမှာကြီးမားတဲ့တိုးတက်မှုတွေရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အရေးပေါ်ကျန်းမာရေးအစီအစဉ်အမှုဆောင်ဒါရိုက်တာဒေါက်တာမိုက်ကယ်ရိုင်ယန်ကပြောပါရစ်မကြာသေးခင်လပိုင်းတွင်အတွင်းဩစတြေးလျတရုတ်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေမှာအစိုးရကယောဂကွင်းဆက်လိုက်တာကူးစက်လူနာတွေကိုတိချာခွဲထားတာနဲ့သူတို့နဲ့ထိတွေ့ဆက်ဆံခဲ့တဲ့သူတွေကိုစောင့်ကြည့်ရတွေကိုလှုပ်ဆောင်ပြီးယောဂထိန်းချုပ်ခဲ့တယ်လို့သူကပြောပါရစ်
There are many countries in East Asia and many territories and health authorities and...
အရှေ့အာရှမှာရှိတဲ့နိုင်ငံတွေနဲ့မျိုးတွေနဲ့ကျန်းမာရေးအာဏာပိုင်တွေကယောဂတိုက်ဖြတ်ရေးမှာတိုးတက်မှုအများကြီးရအောင်လုပ်နိုင်ခဲ့ပြီးယောဂကုသမှုနှုန်းကိုလျှော့ချနိုင်ခဲ့တယ်လို့ကုသမှုနှုန်းနည်းပါတဲ့အခြေအနေမှာအချိန်တော်ကြာထိန်းထားနိုင်ခဲ့တာကိုတွေ့ရတယ်လို့ Ryan ကပြောပါတယ်။အာရှနိုင်ငံတွေမှာယောဂထိန်းချုပ်ရေးကန့်သတ်ချက်တွေကိုအချိန်တော်ကြာချမှတ်ထားပြီးပြည်သူတွေကအစိုးရအပေါ်မြင့်မားတဲ့ယုံကြည်မှုရှိတဲ့အတွက်အခုလိုထိန်းချုပ်ထားနိုင်တာဖြစ်တယ်လို့ Ryan ကပြောပါတယ်။အထူးသဖြင့်သူကအရှေ့အာရှနိုင်ငံတွေရဲ့ COVID-19 တိုက်ဖြတ်ရေးလှုပ်ဆောင်ချက်တွေနဲ့အာထုပ်ကြိုးပမ်းမှုတွေအပေါ်မှာချီးကျူးပြောဆိုခဲ့တာပါ။အဲ့ဒီနိုင်ငံအတော်များများကကူးစက်မှုနှုန်းကျဆင်းလာပြီးမဲ့စံသက်စစ်ဆေးမှုတွေနဲ့ကုသရေးဌာနတွေကိုရှော့မချလိုက်ပေးယောဂတိုက်ဖြတ်ရေးနဲ့ပတ်သက်လို့လှုပ်ဆောင်မှုလိုအပ်တာတွေကိုဆက်ပြီးတော့အလေးထားလှုပ်ဆောင်ခဲ့ကြတယ်လို့လည်းဒေါက်တာမိုက်ကယ်ရိုင်ယန်ကပြောပါတယ်ရှင်။ကိုရိုနာဗိုင်းရပ်စ်ဆိုင်ရာအထောက်ပံ့ပေးရေးဥပဒေမူကြမ်းအတည်ပြုနိုင်ရေးသဘောတူညီချက်ရဖို့နှိစက်လာပြီလို့ American Outlet တော်ဥက္ကဋ္ဌနဲ့ C Blue C ကပြောပါရယ်။ဗန်နာယီဝန်ကြီး Stephen Mnuchin နဲ့တနင်္လာနေ့ကြာတယ်လီဖုန်းကတဆင်ဆက်တွေဆွေးနွေးတော့မှနှစ်ဖက်သဘောထားကွဲလွဲမှုတွေကိုလျှော့ချနိုင်ခဲ့ကြောင်းနဲ့သူနဲ့သမ္မတ Trump အစိုးရတို့ကြားသဘောတူညီချက်ရနိုင်တဲ့အနေအထားရောက်နေပြီဖြစ်ကြောင်း Outlet တော်ဥက္ကဋ္ဌနဲ့ C Blue C ကတနင်္လာနေ့ကရုပ်သံကနေလုပ်တဲ့ Interview မှာပြောပါရယ်။Nancy Pelosi ကရွေးကောက်ပွဲမတိုင်ခင်သဘောတူညီချက်ရရှိရေးအင်္ဂါနေ့ကိုနောက်ဆုံးရက်အဖြစ်သတ်မှတ်ထားပါတယ်စက်တင်ဘာလတုန်းကအချက်လွတ်တော်က American Dollar Billion 500တန်ဖိုးရှိတဲ့အကူအညီပေးရေးဥပဒေချမ်းကိုအတိမပြုတ်နိုင်ခဲ့ပါဘူး။အောက်လွတ်တော်ကတော့ဒေါ်လာ 1.2 trillion တန်ဖိုးရှိတဲ့ဥပဒေမူကြမ်းကိုဇွန်လအတွင်းကအတိပြုထားပေမယ့်အင်ဖြူရောနဲ့အချက်လွတ်တော်တို့ကလည်းမခံခဲ့ပါဘူး။သမ္မတ Trump အစိုးရကကန့်လန့်ခဲ့တဲ့ဒေါ်လာ 1.8 trillion ရှိတဲ့အစုပြုချက်ကိုလည်းအောက်လွတ်တော်ကပေးချထားပါရဲ့ရှင်။နိုဝင်ဘာအမေရိကန်သမ္မတရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်နှစ်ဦးကြားဒုတိယအကြိမ်နဲ့နောက်ဆုံးအကြိမ်စကားဆစ်ထိုးပွဲကိုစီစဉ်ထားတဲ့အတိုင်းကြားသာပေးနေမှာကျင်းပသွားဖို့ရှိပါတယ်။ဒီတစ်ခါတော့ပထမအကြိမ်ကလူတဦးနဲ့တဦးကြားပြက်စကားဝင်ပြောတာတွေမလုံနိုင်အောင်စီကံချက်အစ်စ်တွေချမှတ်ထားမှာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကဒုတိယကြိမ်စကားဆစ်ထိုးပွဲအတွက်ချမှတ်ထားတဲ့ပုံစံကိုမကြိုက်ပေမဲ့တန်နစီပြည်နယ်နက်ရှ်ဖီးလ်မြို့မှာပြုလုပ်မယ့်စကားဆစ်ထိုးပွဲမှာပါဝင်မယ်လို့ပြောပါရယ်။အ NBC ရုပ်သံဌာနကအမြန်လီစားတဲ့အင်ဖြူတော်သတင်းတော် Christian Walker ကစကားဆက်ထိုးပွဲမှာကြားလူအဖြစ်ဆောင်ရွက်မှာဖြစ်ပါတယ်။သူက Trump နဲ့ Democratic သမ္မတလောင်း Joe Biden တို့ကို COVID-19 ကိစ္စ American မိသားစုအကြောင်း American နိုင်ငံတွင်းကလူမျိုးရေးကိစ္စဥတုရသည်ပြောင်းလဲမှုမျိုးသားလူကြုံရေးနဲ့ခေါင်းဆောင်မှုကိစ္စရဲ့ဆိုင်ရာခေါင်းစဉ်တွေအောက်မှာမိကုန်နေမိမြင်သွားမှာဖြစ်ပါတယ်။အဲ့ဒီခေါင်းစဉ်တစ်ခုချင်းစီကိုဆွေးနွေးဖို့15မိနစ်စီအချိန်သတ်မှတ်ထားပါတယ်။ကောင်းစဉ်တစ်ခုချင်းစီအတွက်စကားဆစ်ထိုးသူ2ယောက်စလုံး2မိနစ်စီစကားပြောခွင့်ရမှာဖြစ်ပြီးအဲ့ဒီနောက်အပြန်အလှန်ဆွေးနွေးရမှာဖြစ်ပါတယ်။2မိနစ်ကြာပြောကြားနေချိန်မှာအလှည့်ကြပြောခွင့်ရသူရဲ့စကားပြောခွင့်မိုက်ကိုပဲဖွင့်ပေးထားမှာဖြစ်ပါတယ်ရှင်။
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 3953ညလိုင်းဒိုမီတာ25 kHz 7783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။မနက်ပိုင်းပါထိုက်တန်ရောက်တဲ့တွေကိုဆက်ပြီးတော့တင်ပြသွားမှာပါ။ထိုင်းအစိုးရကိုဝေဖန်တဲ့အွန်လိုင်းရုပ်မြင်သံကြားဌာနရဲ့ထုတ်လင်းမှုတွေကိုပိတ်ပင်ဖို့ထိုင်းတရားရုံးတစ်ခုကအင်္ဂါနေ့မှာအမိန့်ထုတ်ပြန်လိုက်ပါတယ်။၃လကြာပေါပေါက်နေတဲ့ထိုင်းဆန္ဒပြပွဲတွေရပ်ဆိုင်သွားအောင်အစိုးရကထုတ်ပြန်ထားတဲ့အရေးပေါ်လိုက်နာရမယ့်ပြဋ္ဌာန်းချက်တွေကိုချုပ်ပေါက်တယ်ဆိုပြီး Voice TV သတင်းဌာနဆွဆွဲခံထားတာပါ။ Voice TV သတင်းဌာနဟာကွန်ပျူတာရန်စွမှုဆိုင်ရာပြဋ္ဌာန်းချက်ကိုချုပ်ပေါက်ပြီးသတင်းမားတွေကိုထုတ်လွှင့်ခဲ့တာတွေ့ရတယ်လို့လည်း Digital စီးပွားရေးနဲ့လူမှုရေးဝန်ကြီးဌာနပြောခွင့်ရသူပူချပ်ပေါင်းနော်ထိုင်ဆောင်ကသတင်းထောက်တွေကိုပြောပါတယ်။Voice TV Editor ချုပ်ကတော့တရားရုံးအမိန့်ရောက်လာတဲ့အချိန်ကြီးသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်သွားမယ်လို့ပြောပါတယ်။ဝန်ကြီးချုပ်ပရယုတ်ချောင်းအောင်ချာနှုတ်ထွက်ပြင်းနဲ့တကူထွားတဲ့တဦးဆမိုင်းပြင်းစနစ်ပြုတ်ပြင်းပြောင်းလဲရင်းတောင်းဆိုနေကြတဲ့ဆန္ဒပြပွဲတွေဟာအစိုးရရဲ့ပုံရိပ်ကိုထိခိုက်စေတယ်ဆိုပြီးဆွဲချက်တင်ခဲ့တာပါ။အဲ့ဒီသတင်းတွေကိုပုံနဲ့ဖော်ပြခွင့်မပြုတဲ့ထိုင်းအစိုးရကိုလူခွင့်ရေးအဖွဲ့တွေကဝေဖန်နေပါတယ်။အလားတူအခြားသတင်းဌာနတွေကလည်းဆက်လက်စုံစမ်းစစ်ဆေးနေတယ်လို့ထိုင်းတာဝန်ရှိသူတွေကပြောပါတယ်။လူငယ်ကြောင်းသားအများစုဦးဆောင်တဲ့ထိုင်းဆန္ဒပြပွဲတွေဇူလိုင်လလယ်လောက်ကလေးကပေါ်ပေါက်နေတာပါ။ပြီးခဲ့တဲ့တစ်ပတ်ကဖန်ဆီးထားတဲ့ထင်ရှားတဲ့ဆန္ဒပြအကောင်ဆောင်သုံးကိုအာမခါနဲ့ဒီကနေ့ပြန်လို့ပေးခဲ့ပေမဲ့သူတို့ထဲကနှစ်ယောက်ကတော့ချက်ချင်းဆိုသလိုပြန်ပြီးတော့ဖန်ဆီးခဲ့တာပါ။ဘန်ကောက်မြို့မှာလူလေးဦးထက်ပိုပြီးတော့မဆူဝေးရအမိန်ကိုအောက်တိုဘာ15ရက်နေ့မှာထုတ်ပြန်ခဲ့ပေမဲ့ထောင်တောင်းချီတဲ့လူတွေကတော့အမိန်ကိုအာခံပြီးတော့ဆက်လက်ဆန္ဒပြနေကြတာဖြစ်ပါတယ်။ပိုလီဗီယာနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့သမ္မတရွေးကောက်ပွဲမှာမဲပေးပြည်သူတွေကိုကောက်ယူထားတဲ့စစ်တမ်းအင်အားပြန်ဖက် Movement Towards Socialism Party ကိုယ်စားလှယ် Louis Arcis Catacos ကအပြတ်အသတ်အနိုင်ရနေတာကြောင့်သူရှုံးနေသွားပြီးဆိုတာကို Citizen Community Party သမ္မတလောင်း Carlos Mesa ကအတိအမှတ်ပြုလက်ခံလိုက်ပါတယ်။ဒီမိုကရေစီစနစ်မှာရွေးကောက်ပွဲအနိုင်ရသူတို့ရဲ့အောင်ပွဲကိုအတိအမှတ်ပြုဖို့လိုတယ်လို့လည်း Carlos ကတနင်္လာနေ့မှာပြောပါတယ်။မဲရလတ်တွေကိုရွှေကောက်ပွဲအာဏာပိုင် Supreme Electoral Tribunal ကရေတွက်နေဆက်ဖြစ်ပြီးရွှေကောက်ပွဲအပြီးနောက်တစ်နေ့မှာကာလိုစ်ရဲ့ပြောဆိုချက်ထွက်ပေါ်လာတာပါ။တရားဝင်မဲရလတ်တွေကိုရပ်ပိုင်းတွင်ကြီးညာနိုင်မယ်လို့လည်းခန့်မှန်းရပါတယ်။မဲပေးပြည်သူတွေကိုကောက်ယူထားတဲ့အဲ့ဒီလူလူသဘောထားစစ်တမ်းအရာပြန်ဖက်ကိုယ်စားလှယ် Louis Arcis ကကာလိုစ်မီဆာထက်20ရာခိုင်နှုန်းအသာရနေတာကိုတွေ့ရပါတယ်။တရားနေရာကလိုက်နေတဲ့ကိုယ်စားလှယ်ကတော့ Cremos ညမောင်းအဖွဲ့က Louis Fernando ဖြစ်ပြီးထောက်ခံမဲ14ရာခိုင်နှုန်းသာရထားပါတယ်။တစ်ချိန်တည်းမှာပဲပြင်သစ်သတင်းဌာနရဲ့အဆိုအရပြပမှာခေါ်လုံနေတဲ့ဘိုလီဗီးယားသမ္မတဟောင်းအီဗိုမော်ရစ်ကသူ့အဆိုအရလက်ထက်မှာကက်ဘိနက်အဆိုအရအဖွဲ့ဝင်တဦးဖြစ်ခဲ့သူလူးဝိစ်အာစစ်ရွေးကောက်ပွဲအနိုင်ရရင်ပြည်တွင်းပြန်လာဖို့အစီအစဉ်နေပါတယ်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ဆန်ရကူညီထောက်ပံ့ရေးအစီအစဉ်သစ်ချမှတ်နိုင်ရင်မျှော်လင့်ချက်တွေရင်းနှီးမြှုပ်နှံသူတွေကြားမိမ့်မိန်လာနေတဲ့အတွက်အာရှအစုရှယ်ယာစျေးကွက်အများစုအကြမ်းနဲ့အင်္ဂါနေ့မှစိတ်ပိတ်သွားခဲ့ပါတယ်။ဂျပန်နိကေအညွန်ကိန်းက3.4ရာခိုင်နှုန်းကျဆင်းခဲ့ပြီးတော့ဩစတြေးလျဆစ်ဒနီ S&P အစုရှယ်ယာကလည်း 3.9 ရာခိုင်နှုန်းကျခဲ့တယ်လို့တရုတ်တိုင်ပင် TSEC အစုရှယ်ယာတွေက 3.3 ရာခိုင်နှုန်းအကျနဲ့အတိအကျစိတ်ပိတ်သွားခဲ့ပါတယ်။ဒါပေမဲ့လည်းတောင်ကိုရီးယားကုပ္စီအညွန်ကိန်းကတော့ 3.4 ရာခိုင်နှုန်းတက်လာပါတယ်။အင်္ဂါနေ့နောက်ပိုင်းမှာဟောင်ကောင်ဟန်ဆင်အစုရှယ်ယာတွေ 3.1 ရာခိုင်နှုန်းကျခဲ့ပေမဲ့လည်းရှန်ဟိုင်းကွန်ပိုစစ်အညွန်ကိန်းကတော့ 3.2 ရာခိုင်နှုန်းတက်ခဲ့တယ်လို့အိန္ဒိယမွန်ပိုင်းဆမ်ဆက်အညွန်ကိန်းကလည်း 3.9 ရာခိုင်နှုန်းအတက်နဲ့ဈေးပိတ်သွားပါတယ်။ကုန်အယောင်းဝယ်ဖက်မှာဆိုရင်တော့ရွှေတအောင်စကို 1905.3 ဒေါ်လာဈေးပေါက်ခဲ့တဲ့အတွေ့ 3.3 ရာခိုင်နှုန်းဈေးကျသွားတာပါ။crude ရန်စင်းကတော့ TC ကို 40.48 ဒေါ်လာနဲ့အယောင်းဝယ်ဖြစ်နေပြီးရခိုင်နှုန်းအရပြောင်းလာတာမျိုးမရှိပါဘူး။နိုင်ငံတကာစံဖြစ်တဲ့ Brent ရန်စင်းကလည်းရခိုင်နှုန်းအရအပြောင်းလည်းမရှိပဲတပေပါကို 40.64 ဒေါ်လာစီပေါက်ခဲ့တာပါ။ အမေရိကန်နိုင်ငံရဲ့လောကမှာအခုလိုမရေရာမှုတွေပေါပေါနေပေမဲ့အမေရိကန်ကြိုးယောင်းကြိုးဝဲအဓိကအဆုရှေရာသုံးခုစလုံးကတော့အတက်ဖက်ကိုဦးတည်နေပါတယ်။ဗီယက်နမ်နိုင်ငံမှာဒီလအစောပိုင်းမိုးတက်ထန်ပြီးတော့ရေကြီးနေပြိုမှုတွေကြောင့်လူ105ဦးထက်မနည်းသေဆုံးပြီးဒါဇင်နဲ့ချီပျောက်ဆုံးနေချိန်မှာနောက်ထပ်ဝင်လာမဲ့အပူပိုင်းမုန်တိုင်းတစ်ခုအတွက်ဒီနေ့ကြိုတင်တင်ဆက်နေပါတယ်။အင်္ဂါနေ့နောက်ပိုင်းမှာအပူပိုင်းမုန်တိုင်းဆော်ဒီထက်သွားမဲ့လမ်းကြောင်းပေါ်ကဖိလစ်ပိုင်နိုင်ငံလူဆုံးကျွန်းပေါ်မှာလဲရှာဖွေကယ်ဆယ်ရင်းနဲ့တဘာဝဘေးအန္တရာယ်ဆိုင်ရာတာဝန်ရှိသူတွေကြိုတင်တင်ဆက်ထားကြပါတယ်။ဒီကနေ့ရွာတဲ့မုန်တိုင်းအကျိုးမိုးကြောင့်မြေပြိုရာတွေအနေငယ်ပေါ်ပေါက်ခဲ့ပြီးလမ်းအတော်များများပိတ်ဆို့ကုန်ပါတယ်။နိုင်ငံလဲပိုင်းကိုအောက်တိုဘာ24ရက်နေ့မှာဆော်ဒီမုန်တိုင်းဝင်ရောက်လာမယ်လို့ဗီယက်နမ်မိုးလေဝသဌာနကခန့်မှန်းထားပါတယ်။ဒီမုန်တိုင်းကြောင့်မိုးတဲထားနိုင်တဲ့အတွက်ဗီယက်နမ်နိုင်ငံမှာနှစ်ပိုင်အတွင်းအဆိုးဆုံးကြုံရတဲ့ရေကြီးမြေပြိုမှုအခြေအနေပိုဆိုလာစေနိုင်ပါတယ်။ပြီးခဲ့တဲ့တစ်ပတ်ကမိုးတဲထားပြီးမြေပြိုခဲ့တာကြောင့်ရေအားလျက်စစ်ထုတ်လုပ်ရေးကဆက်လုပ်ရေးအလုပ်သမား15ဦးပါဝင်လူ100ကျော်သေဆုံးပြီးတော့28ဦးပျောက်ဆုံးနေပါတယ်။ဒီဖြစ်ရကြောင့်အင်ဂျီ 38,000 ဝန်းကျင်နဲ့တီးနိုင်ဧကပေါင်း 18,000 ကျော်ပျက်စီးဆုံးရှုံးခဲ့ရတယ်လို့ချက်မွေတရစ်ဆန်အကောင်ရေ9,000လောက်သေဆုံးခဲ့ရတယ်လို့အစိုးရကိန်းဂဏန်းတွေမှာဖော်ပြထားပါတယ်။ဒီကနေ့ညအတွက်ထိတ်တန့်ရောက်သတင်းတွေကတော့ဒီလောက်ပါပဲရှင်ခုတော့ပြည်တွင်းသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားမှာပါ
မြန်မာနိုင်ငံတွင်တိုင်းရင်းသားဒေသတချို့မှာကိုဗစ်ကရောဂါကူးစက်မှုတွေတိုးလာနေတာကြောင့်အသွားလာကန်သတ္တာအပါအဝင်ရောဂါထိန်းချုပ်ရေးအစီအစဉ်တွေတိုးမြှင့်လာနေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါကချင်ပြည်နယ်မှာခရီးသွားရာသွေးမရှိသူတွေနဲ့အတိပြုလူနာနဲ့ထိတွေ့မှုမရှိသူတွေအပါအဝင်ယောဂဗုကူးဆက်သူတွေတိုးလာနေတာကြောင့်မြို့နယ်တို့မှာသွာလာလှုပ်ရှားမှုတွေကိုကန့်သတ်လိုက်တာပါ။မိုးညင်းတဲ့ဖားကန်မြို့နယ်တွင်နေထိုင်သူတွေကိုဒီကလေးကစပြီးတော့မလိုအပ်တဲ့အိမ်ပြင်မထွက်ကြဘူး။ကျန်းမာရေးနဲ့အောက်ကြားဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်။အတိပြုလူနာတရားကျော်ရှိနေတဲ့ကချင်ပြည်နယ်မှာပိုးရိပ်လူနာတွေကိုမြစ်ကြီးနားပြည်သူစေယုံကြီးနဲ့မိုးညင်းခရိုင်စေယုံကြီးအပါအဝင်ဘူကောင်းမြို့နယ်စေယုံနဲ့ဖောက်ကန်စေယုံတိတကူစေယုံအပြင်ရွှေကူစေယုံတို့မှာပါထရှိကူတာပေးနေတာပါအတူတူလူနာ18ဦးရှိနေတဲ့မိုးညင်းမြို့နယ်မှာတော့ယောဂါကာကွယ်ရေးနဲ့ပတ်သက်တဲ့ညွှန်ကြားချက်တွေကိုလိုက်နာမှုအားနည်းနေတော့မယ်လို့မြစ်တာမုံလူမှုကူညီရေးအသင်းဥက္ကဋ္ဌဦးခင်အောင်ကပြောပါတယ
်လိုက်နာမှုကပထမ first wave တုန်းကတော့အားနည်းတယ်အခု second wave မှာတော့အရင်နဲ့ဆိုင်ရင်တော့အများကြီးတော့လိုက်နာနိုင်ပါပြီသို့တော်လည်းအပြည့်အဝတော့မဖြစ်နိုင်သေးဘူးဗျာစကုပါလာဆေးုံမှာထားတယ်ဗျာအဲ့မှာအခုနောက်ထပ်ကျွန်တော်တို့ကောလိပ်ကျောင်းမွန်ကြီးတိတိကောလိပ်မှာတနေရာထားတာပေါ့နော်ဥသာရေးပိုင်းကတော့ခူးရောစိုက်ပါတယ်သို့တော်ခုနတော်လို့ပေါ့ဗျာစစ်ကားလိုက်နိုင်လို့ပိုင်းကတော့နည်းနည်းအားနည်းရပေါ့ဗျာ
မွန်ကြီးမျိုးနယ်ကယောဂတမယာရှိသူတွေရဲ့တခွဲနမူနာတွေကိုတော့မြေကြီးနာပြည်သူဆေးုံကြီးစီပို့ဆောင်ပေးနေရတယ်လို့ဦးခင်အောင်ကပြောပါတယ်ကချင်ပြည်နယ်ရင်းကမြို့နယ်ပေါင်း18ခုမှာယောဂတန်ရရှိသူအပါအဝင်အတိပြုလူနာနဲ့ထိတွေ့မှုရှိခဲ့လို့အသွားလာကန်တက်ခံရသူကတော့စုစုပေါင်းဦးရေ3500ကျော်အထိရှိနေပါတယ်။ကိုဗစ်ယောဂဘူးကူးစက်ခံရသူဒုတိယအများဆုံးရှိနေတဲ့ရခိုင်ပြည်နယ်မှာလည်းမနေ့ကသတင်းလာနေတဲ့ရက်ထဲမှာလည်းပိုးရိပ်လူနာထပ်တိုးဦးရေ29ဦးရှိခဲ့ပြီးအဲ့ဒီရက်မတိုင်ခင်တနင်္ဂနွေနေ့တုန်းကတော့ထပ်တိုးလူနာ55ဦးထိရှိခဲ့ပါတယ်။စစ်တွေမျိုးအနီးကအုံတော်ကြီးဒုက္ခသည်စကန်မှာတော့လူဦးရေ2500ကျော်နေထိုင်ပြီးကိုဗစ်နဲ့ပတ်သက်လို့ကျန်းမာရေးဆောင်ရှောက်မှုပေးနေပေမဲ့တခြားလူဝဲချက်တွေတော့ရှိနေတယ်လို့သိရပါတယ်။ဒုက္ခသည်တွေအတွက်ပုံမှန်အချိန်မှာလိုအပ်နေတဲ့အကူအညီတွေကအခုလိုကာယောဂါကာလမှာပိုပြီးခက်ခဲနေတယ်လို့အဲ့ဒီဒုက္ခသည်စကန်မှာနေထိုင်တဲ့ဦးမောင်မောင်ကပြောပါတယ်
။ဟိုဒုက္ခရဲ့စကန်မှာ is a soul to ever so ကတော်တော်များများပြတ်စီပါနောက်တစ်ခြားကတချို့လူတွေကโอ้กบาสานาริกาก็ยาเดเตยยะไกโนมาใช้เสยยะไกโนยาเดเสียมา20ยะไกโนတော့โอ้สานาเยกะเมียโลตอตอเมียนๆคักกี้ซินี่ดิကျွန်တော်လက်တင်ပြရုပ်တင်ပြရောအခုဒီမရစီဘူ
းကိုဗစ်ယောဂါကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဘုံဟိုကော်မတီဥက္ကဋ္ဌဖြစ်သူနိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကလည်းကိုဗစ်ကူးစက်ခံရသူအများဆုံးရှိနေတဲ့ရန်ကုန်တိုင်းမှာကာယောဂါကိုအတိုင်းအတာတစ်ခုအထိထိန်းချုပ်လာနိုင်ပြီဆိုပေမဲ့တခြားပြည်နယ်နဲ့အတိုင်းတွေမှာပိုးရိပ်လူနာတိုးလာတာတွေရှိနေလို့ပြည်သူတွေမပေါ်စားဖို့အွန်လိုင်းကနေသတိပေးထားပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လယ်ပိုင်းထုတ်ပြန်သတင်းချင်းအထိဆိုပြည်တွင်းမှာအတိပြုလူနာပေါင်း 32,205 ဦးရှိနေပြီးသေဆုံးသူကတော့914ဦးရှိနေပါတယ်။သေဆုံးလူနာတွေရဲ့95ရာခိုင်နှုန်းလောက်ကနာတာရှည်ယောဂအခန့်ရှိသူတွေဖြစ်ပြီးတော့အသက်အရွယ်ကြီးသူတွေနဲ့ယောဂအခန့်ရှိသူတွေပိုပြီးသတိရှိကြဖို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကတိုက်တွန်းထားပါတယ်ရှင်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းတင်ပို့ထားပါတယ်
။ကျမစုမမရှင်မကြခင်ကျင်းပမဲ့2020ရွေးကောက်ပွဲမှာမဲပေးမဲ့ပြည်သူတွေနဲ့မဲယုံဝန်ထမ်းတွေ ကယောဂကုသမှုကာကွယ်ရေးရွေးကောက်ပွဲကော်မရှင်နဲ့ကျန်းမာရေးဌာနတွေဘာတွေကြိုတင်စီမံထားသလဲဆိုတာပြောပြပေးချင်ပါတယ်။မြန်မာနိုင်ငံတွင်းမှာကမ္ဘာကယောဂကိုဗစ် -19 ကူးစက်သူပေါင်း38,000 ကျော်နဲ့တည်ဆုံးသူ900ကျော်ထိရှိနေတဲ့အချိန်ကယောဂကာလပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကြီးဟာလာမယ့်နိုဝင်ဘာလ10ရက်မှာကျင်းပတော့မှာပါ။ရွေးကောက်ပွဲမှာပြည်သူတွေဘေးကင်းလုံခြုံစွာမဲပေးနိုင်ရေးစီစဉ်ထားပါတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားပါတယ်
။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့ COVID-19 ဆွဲကပ်နေတဲ့အချိန်ကာလကမှဒီရွေးကောက်ပွဲကြီးကျင်းပါတယ် COVID-19 ကလည်းအရေးကြီးတဲ့မျိုးရွေးကောက်ပွဲကလည်းအရေးကြီးတယ်ဒါကြောင့်ဒီရွေးကောက်ပွဲမှာမဲဆန္ဒရှင်တွေမဲပေးပိုင်ခွင့်ရှိတဲ့လူတွေအားလုံးမဲယုံကိုလာရောက်ပြီးတော့မဲပေးတဲ့အခါမှာဘေးကင်းလုံခြုံစွာနဲ့ရောဂါကူးစက်ခြင်းမှမခံရအောင်နိုင်ငံတကာအတွေ့အကြုံတွေကျွန်တော်တို့ဖြေတာစီးပူးခဲ့ပါတယ်အထူးသဖြင့်ဘလို့ပဲ COVID-19 ရောဂါဆွဲကပ်နေတဲ့နိုင်ငံတွေကကျင်းပကြတဲ့ရွေးကောက်ပွဲအတွေ့အကြုံတွေနဲ့ယူပြီးတော့ကျွန်တော်တို့တိတိကျကျကျွန်တော်တို့စီမံထားပါတယ်
။ရွေးကောက်ပွဲကျင်းပခွင့်ရှိတဲ့ပြည်내နဲ့တိုင်းဒေသအလိုက်ကြိုတင်ပြင်ဆင်မှုတွေလုပ်နေတဲ့အထက်မှာတော့လူဦးရေထူထပ်များပြားတဲ့ AR တိုင်းတွင်းမှာမဲယုံပေါင်း 9,800 ကျော်အတွက်ကျန်းမာရေးဆိုင်ရာကြိုတင်ပြင်ဆင်ထားပါတယ်လို့ AR တိုင်းကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားမှုချုပ်ဒေါက်တာတန်းထွန်းအောင်ကပြောပြပါတယ်
။ရွေးကောက်ပွဲအတွက်ကတော့ကျွန်တော်တို့ကကျန်းမာရေးဝန်ထမ်းကိုကျွန်တော်တို့မဲယုံတိုင်းမှာမဲယုံပေါင်း 9,848 ဦးရှိပါတယ်။9,848ဦးကိုကျွန်တော်တို့ကျန်းမာရေးအစောင့်ကြီးဌာနဝန်ထမ်းတူတူဒဲမဲယုံမှာတော့ဘသူဆိုရအောင်တာဝန်ချထားပေးရဖြစ်တယ်။ဒီပြည်သူများတဲ့ကလည်းကျွန်တော်တို့ကကြိုတင်ပြီးတော့မှရွေးကောက်ပွဲကော်မရှင်အနေနဲ့လည်းတော့လိုအပ်တဲ့ဒီ mask တွေကျင်းကျေဖေးရှိလေအစားရရေကျတော့တခါတည်းပေးနေ social distancing 6ပေကွာနေပြီးတော့ကန့်စီဖို့ရေတော့ကျွန်တော်တို့ AI တိုင်းနေလူတွေများတယ်ချို့မဲုံတွေမှာ3,000ကျော်တယ်ကန့်စီမှုနည်းအောင်လည်းပေးမဲ့ဟိုပေါ့ကောင်တာတွေထပ်ပြီးတော့ခွဲထားတယ်လုံခြုံရေးတော်လည်းရဲတွေတာဝန်ချထားတယ်နောက်တစ်ခုကတစ်ခုဆာဘက်ကနေမကူအောင်အမှတ်ပေါ်နေမကူအောင်လည်းခါတဲ့ plastic အလုံးရှင်းထားတယ်နောက်ရေးပေါ်နေတဲ့ operation center emergency operation center EOC ဖွင့်ပြီးတော့ဒါအဲ့ဒီမှာဆောင်ရွက်ပါမယ်အပေါ်လိုရရင်လည်းရုပ်ကောက်ပေါ်မှာနေမကောင်းဖြစ်တဲ့ရှင်လည်းကိုဗစ်မပြန်ပေါ်အောင်အင်ပရက်ရှင်ထားမယ်ဒါလည်းအကျိုးတင်ပြီးတော့မှဆွေးနွေးထားပါခင်ဗျာ
ဒီလိုမျိုးရွေးကောက်ပွဲကော်မရှင်နဲ့သက်ဆိုင်ရာကျန်းမာရေးဌာနတွေဘက်ကစီစဉ်ထားတယ်လို့ဆိုပေမဲ့ကုသမြန်ကယောဂကာလရွေးကောက်ပွဲမှာမဲလာပေးမဲ့ပြည်သူတွေရဲ့လုံခြုံရေးနဲ့ကျန်းမာရေးအစီအမံတွေဟာအားနည်းချက်တွေရှိနေတယ်ဆိုပြီးအရက်ဖတ်အဖွဲ့ကြီးတွေဘက်ကတော့အထူးစိုးရိမ်နေကြဆဲဖြစ်ပါတယ်အရက်ဖတ်အဖွဲ့ကြီးအနာဂတ်အလင်းနဲ့ဆုံမက်ကအမှုဆောင်ဒါရိုက်တာမတ်တတအောင်ကသူ့စိုးရိမ်ချက်ပြောပြပါတယ
်တကယ်တကယ်ကိုဗစ်ဆိုတာကကျမတို့ကလူစုလူဝေးမလုပ်ရအောင်လူစုလူဝေးလုပ်ခြင်းအပြင်ဒါကျန်းမာရေးနဲ့ပတ်သက်ပြီးတော့အင်မတန်မှဆင်ခေါ်ချက်ဖြစ်နေတဲ့အခြေအနေတွေအခုလက်ရှိဆိုရင်မနိုင်မနှေးအခြေအနေမှာရှိနေသေးတယ
်။လာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့် 2020 ရွေးကောက်ပွဲမှာတော့ပြည်내နဲ့တိုင်းဒေသကြီးမဲဆန္ဒနယ်1,158နယ်မြေအတွက်ပါတီပေါင်း92ပါတီကပါတီကိုယ်စားပြုနဲ့တတိပုဂ္ဂလကိုယ်စားလှယ်ပေါင်း9,839ဦးပါဝင်ရှင်ပြိုင်ကြမှာပါ။ဒီလိုတနိုင်ငံလုံးတိုက်တာနဲ့ကျင်းပမယ့်မဲယုံပေါင်း41,000ဝန်းကျင်အတွက်ကတော့မဲယုံဝန်ထမ်း41,000တာဝန်ယူမှာဖြစ်ပါတယ်။မဲပေးမဲ့သူပေါင်းကတော့38တန်းကျော်ရှိမယ်ဆိုပြီးရွေးကောက်ပွဲကော်မရှင်ဘက်ကတော့ကြေညာထားပါတယ်ရှင်။ကျမစုမမ
COVID-19 ကူးစက်မှုများပြီးတော့လူတွေနဲ့တေချာခွာနေလို့မရတဲ့နေရာတွေမှာနှာခေါင်းစည်းတက်တာကပိုကူးစက်မှုရောကြရေးအတွက်အသုံးဝင်ပါတယ်။ခလေးတွေနှာခေါင်းစည်းတက်တယ်လားကြည့်ရအောင်ပါအသက်9နှစ်အောင်ကလေးဆိုရင်နှာခေါင်းစည်းတက်ဖို့မလိုပါဘူး။သူတို့တေချာလဲတက်ထားတယ်မှာမဟုတ်လို့ပါ။ဒါမဲ့အချိန်နဲ့အချိန်ခါလိုက်ပြီးတော့ဥမာကလေးကနေမကောင်းဖြစ်နေတယ်ဆိုရင်တော့အဲ့ဒီကလေးနှာခေါင်းစည်းတက်ထားဖို့လိုနိုင်ပါသေး။အသက်6နှစ်နဲ့7နှစ်ကြာကလေးတွေနှာခေါင်းစည်းတက်ရပါမယ်။သူတို့မှန်မှန်ကန်ကန်တက်ထားတဲ့အောင်လို့လူကြီးကတေချာကြပေးရပါမယ်။အသက်7နှစ်နဲ့အထက်ကလေးတွေကတော့တခြားလူတွေနဲ့သုံးပြီးခွာပြီးတော့နေလို့မရတဲ့နေရာတွေမှာဆိုလူကြီးတွေတိုင်းနှာခေါင်းစည်းတက်ရပါမယ်။အောင်းနောက်ဖွံ့ဖြိုးမှုနောက်ကြောင့်ကိုလက်မတန်ဆွမ်းတဲ့ကလေးတွေနှာခေါင်းစည်းမဖြစ်မနေတက်မခိုင်းတင်နေတအူးချင်းရဲ့အခြေအနေကိုကြည့်ပြီးတော့ဆုံးဖြတ်ရပါမယ်။ Cystic Fibrosis အဆုတ်ရောင်ယောဂါ၊ကန်ဆာယောဂါ၊ဒီလိုယောဂါအခန့်ရှိတဲ့ကလေးတွေကတော့ဈေးရုံသုံးနှာခေါင်းစည်းတက်ဖို့လိုပါတယ်။ကျန်းမာရေးကောင်းတဲ့ကလေးတွေလည်းသူများတွေနဲ့သုံးပေအကွာချားမနေနိုင်ရင်ပိတ်နှာခေါင်းစည်းတက်တင်တာပါ။ကလေးတွေကနှာခေါင်းစည်းမတက်ခင်လက်ကိုပိုးတက်စေးရည်နေဆိုရင်စက္ကန့်20ရေနဲ့ဆက်ပြနေဆိုရင်စက္ကန့်40အနည်းဆုံးဆေးရပါမယ်နှာခေါင်းစည်းကနှာခေါင်းပါးစပ်နဲ့မေးစည်းတို့ကိုတေချာဖုံးနေအရွယ်အစားနဲ့ဖြစ်ဖို့လိုပါတယ် ตะท้าเนี่ยนักข้าวซีโก้ต้มในยาดโลเมซี่อ้อมมาไม่ทายาตะแซนเนี่ยไม่กายาตัวเหมียวโอเลยเป็นไม่ต้องยาบ่าวตะข้าวซีชุบเปียนเลยไอ้ตัวบูรุเลยแท้เต็งเต็งပြီးတော့လက်လဲဆေးရပါမယ်ကျွန်တော်လွယ်ကိုတဲ့အချက်လေးတွေကိုလိုက်နာခလေးတွေကိုလည်းစနစ်တကျပြပေးရုံနဲ့အန်ရီရဲ့ကင်းပြီးတော့ခလေးတွေလည်းတငယ်ချင်းတွေနဲ့ပျော်ရွှင်နိုင်ပါမယ်ရှင်
ရခိုင်ကနေတောင်ကုန်းမြို့နယ်ကမြို့သားဒီမိုကရေစီဖွေးရှောလွတ်တော်ကိုယ်စားလှယ်လောင်း၃ရောက်ကိုဖမ်းဆီးထားတဲ့အေရခန်လက်နက်ကင်ဖွေးရဲ့အကြောင်းပြချက်ကိုအန်ဒီပါတီကပေးရှားလိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်တက်နိုင်ပါ လာမယ့်ရွေးကောက်ပွဲအတွက်မစ္စစ်စေယုံနေတော့ပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကဖမ်းဆီးခံခဲ့ရတဲ့တောင်ကုန်းမြို့နယ်အန်ဒီပါတီလွှတ်တော်ကိုယ်စားလှယ်လောင်း၃ဦးကိုနိုင်ငံရေးရည်ရွယ်ချက်နဲ့ခေါ်ယူထိန်းသိမ်းထားတာဖြစ်ကြောင်းအေအေဖွဲ့ရဲ့ကြေညာချက်ကိုပါတီတာဝန်ရှိသူကပေးရှားလိုက်တာပါအေအေဖွဲ့ဘက်ကတော့မြန်မာနိုင်ငံဖမ်းဆီးထားတဲ့ရခိုင်ပြည်သူတွေနဲ့နိုင်ငံရေးသမ
ီတော့ပုံမှန်ရင်းနေနေပြီးတောင်းဆိုတာပါပဲသူတောင်းဆိုတဲ့လူတွေကလည်းကျွန်တော်စိတ်ခံမှာပေါ့ကျွန်တော်ကိုယ်တိုင်လောင်းတူရတယ်စိတ်ခံမှာပေါ့ဒါကြောင့်ဒီတောင်းဆိုမှုကစီရောမှုရှိဘူးလို့ပြောချင်ပါတယ
်အဲဖွေရဲ့မနေ့တုန်းကထုတ်ပြန်ချက်မှာတော့လက်နက်ကင်မနီပခတ်တွေဆုံးတက်ရင်လည်းနိုင်ငံရေးအကြွတွေပြည်လည်စီရေးအတွက်တွဲဆုံဆွေးနွေးဖို့အသင့်ရှိကြောင်းလည်းဖော်ပြထားပါတယ်။ဒါပေမဲ့လည်းအဖွဲ့ကိုကျန်းဖဲအဖွဲ့အစည်းဖြစ်အစိုးရကတရားဝင်သတ်မှတ်ထားပြီးရခိုင်ပြည်နယ်မှာလည်းတပ်မတော်နဲ့တိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတာပါ။နိုင်ငံရေးလေးလာတုံးတတ်သူဦးမောင်မောင်စိုးကတော့လက်နက်ကင်မနီပခတ်တွေကိုနိုင်ငံရေးအဖြစ်မရှာနိုင်ပေဖြစ်နေတဲ့အကျိုးဆက်တွေဖြစ်တယ်လို့တုံးတတ်ပါတယ်
။ပထမတော့ဒီနည်းနည်းတပ်နယ်ပဲတိုက်ပွဲဖြစ်နေတာပါ။နောက်ပိုင်းမှာတော့ NLD စိုးရနယ်ပါဘူးခါရီစားပါလာတဲ့အကြောဒီဘက်ကလည်းအနေလွတ်တော်မှတ်တွေပြီးဌာနတွေရှိလာကြလို့အစိုးရဘက်ကလည်းပြီးဦးကျက်ဖွဲ့ဖွဲ့တင်လာတာဒီတိုက်ခိုက်နေတဲ့တောင်လို့ကြီးကြီးလာပြီးပြုလုပ်လာအဲ့ဒီခါကြတဲ့ခါကြတော့သခင်နဲ့ဒီဘက်ကဦးပြီးဆက်ဆက်ပြီးခံဖြစ်လာကြတာနော်အပြန်လန်တက်ခဲလာပြန်လန်တက်ခဲလာတယ်ဆိုတာကတော့ဒီတွားတစ်ချောင်းတွေတွားတစ်ချောင်းအလုံးစလုံးတွေနဲ့အလုံးပြန်လေပြတ်မယ်ဆိုတာမျိုးရည်ဥရလိုအမျိုးဟိုမြင်လာတာပေါ့အဲ့ဒါကတော့ဒီစစ်ပွဲတွေရဲ့အကျိုးဆက်ကြောင့်ဒီစစ်ပွဲတွေရဲ့အကျိုးဆက်ဒီစစ်ပွဲကိုရပ်ဆိုင်းအောင်မလုပ်နိုင်တဲ့အတွက်ဖြစ်လာတဲ့အကျိုးဆက်တွေလည်းပြောရပါမယ်အဲ့တော့ဒီအကျိုးဆက်တွေကြောက်ချင်တော့စစ်ပွဲကိုရအောင်လုပ်တယ်မှာရပါလိမ့်မယ်ဒါမှမဟုတ်လောလောဆယ်မှာတော့စစ်ပွဲရပ်ဖို့ခက်ခဲနေရတဲ့အတွက်ကြောင့်မျိုးပြင်းပြင်းထန်ထန်တစ်ဖက်နဲ့တစ်ဖက်လက်ထုတ်ပြန်တက်ခိုက်ကြတာတွေကိုတော့ဆက်ကြည့်အောင်လို့ဒီမှာ
အဖွေကတော့အရင်ကလည်း NLD လွတ်တော်ကိုယ်စားလှယ်တချို့ကိုဖမ်းဆီးထိန်းသိမ်းထားပြီးတင်းတော်တဲ့ရှင်နေမျိုးမှာပြန်လွှတ်ပေးခဲ့ဖို့ကြောင့်လည်းထုတ်ပြန်ချက်မှာပြောဆိုထားပါတယ်။ဒါပေမဲ့လည်းနိုင်ငံရေးရလွတ်တော်ကိုယ်စားလှယ်တွေကိုဖမ်းဆီးထိန်းသိမ်းထားတဲ့လုပ်ရည်မျိုးဟာလက်ခံနိုင်စရာမရှိဘူးလို့လည်းဖန်တီးရင်ရွေးကောက်ပွဲလေးလာဆောင်ကြည့်ရေးအဖွေဒါရိုက်တာဒေါ်ခင်လေးငေကပြောပါတယ်
။ဒီဖန်တီးရင်ရွေးကောက်ပွဲလေးလာဆောင်ကြည့်ရေးလုပ်တဲ့အထူးသဖြင့်ဒီမှာကဒီအမျိုးသမီးပါဝင်ပတ်သက်မှုကိုအထူးသဖြင့်စောင့်တာပေါ့နော်။အဲ့ဒီခါကျဒီဒီဥစ္စာကတော့ရွေးကောက်ပွဲအကြမ်းဖက်မှုမြောက်ပါတယ်။နောက်ဖန်ဆီးခင်ရတဲ့အချိန်မှာဟိုအမျိုးသမီးဖြစ်ချင်းကိုရည်ရွယ်သည်ဖြစ်စေမရည်ရွယ်သည်ဖြစ်စေပေါ့နော်။အမျိုးသမီးဆက်ရောက်ကြောင်ပါနေတဲ့အတွက်အဲကျမတို့ကတော့ဟိုအပြင်းထန်ကျုံ့ချပါတယ်။ဒီကျမတို့ဒီလိုရွေးကောက်ပွဲအကြမ်းဖက်မှုမျိုးကိုလက်မခံနိုင်ပါဘူး။လက်မခံလိုပါဘူး။ဒီလူလူရဲ့အတန်ကိုဒီငင်းတဲ့နဲ့နီးနဲ့စူသားပြုမှုကိုဟိုရွေးချက်နဲ့ရွေးကောက်ပွဲကိုခုနလိုဒီလက်နဲ့နဲ့အဲ့ပေါ်တော့ဟိုအနောက်အချက်ဖြစ်စေတဲ့ဖြစ်စေမျိုးလဲကျမတို့စောင့်ကြည့်ဒီအနေနဲ့တော့မမြင်သက်ပါဘူးရှင
်မြန်မာနိုင်ငံမှာရှိတဲ့အမေရိကန်နဲ့တင်သက်တန်ယုံတွေကလည်း energy လက်တော်ကိုယ်စားလှယ်လောင်းသွင်းမှုဖန်ဆီးခံရတဲ့ပေါ်စိုးရင်ကြောင်းကြီးညာချက်တွေထုတ်ပြန်ပြောဆိုထားကြပါတယ်ဒီမိုကရေစီစနစ်မှာလက်တော်ကိုယ်စားလှယ်အလုံးဘေးကင်းလုံခြုံမှုရှိရှိနေဆွေစေယုံပိုင်ခွင့်ရှိဖို့လိုကြောင်းလည်းအမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားတာပါတင်သက်တန်ယုံကတော့ဖန်ဆီးမှုပေါ်ပြည့်တင်ရှုတ်ကြကြောင်းနဲ့ဖန်ဆီးခံထားတဲ့သူတွေကိုဘေးကင်းလုံခြုံမှုရှိရှိပြန်လွတ်ပေးဖို့လည်းတောင်းဆိုထားပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာဖြစ်ပါတယ
်ခိုင်ပြည်နယ်မှာလက်နက်ကန်ပဋိပက္ခတွေအတွင်းလောက်သားကလေးငယ်သူထပ်မံသိဆုံးခဲ့သလိုထိခိုက်ဒဏ်ရာရရှိမှုတွေနဲ့စစ်ဘေးအန္တရာယ်ကတိမ်းရှောင်နေရတဲ့အခြေအနေကိုပြောပြပါမယ်ကျွန်တော်နိုင်ကွင်းအိမ်ပါဒီခိုင်ပြည်နယ်မှာလက်လက်ကြီးကြီးကြောင့်လူသူဦးတည်ဆုံးပြီးနောက်တည့်ရက်မှာပဲနောက်ထပ်ကလေးငယ်သူဦးတည်ဆုံးပြီးတချို့စိတ်ခိုက်တန်ရာရရှိခဲ့တာပါ
ညောင်မျိုးဓမ္မရကွက်မှာမနေ့နောင်ပိုင်းကလက်နဲ့ကြီးကြီးကြားရပေါက်ွယ်ပြီးခလင်းငယ်တူတေဆုံးခဲ့သလိုထိခိုက်တန်ရာရရှိသူတွေရှိခဲ့တယ်လို့မြို့ခံကုလှကျော်ဆန်ကပြောပါတယ်။မင်းညာကညာလင်းနိုင်ရဲ့ဒီမှာဥပြံရဲ့ဆိုတဲ့အင်ကြီးမှာကြားရခင်ဗျာ။ဒီမှာကြားတော့ဥပြံရဲ့တော့မြောင်းကြီးခင်းငယ်ရေပေါ်တော့ကိုယ်ချင်းကြည့်တော်ရကြ။နောက်ပြီးဥပြံရဲ့ဆိုတာကလေဥတော်ရောက်သေးရောရေပ
ကျောင်းစီရာတို့သိဆုံးခဲ့ပါတယ်။အေးရခိုင်လက်နက်ကန်ဖွဲ့အခြေပြုနေတဲ့ရတိတောင်မြို့နယ်အောင်သာစီကုန်းကိုမြန်မာစစ်တပ်ကနေပြီးခဲ့တဲ့သတင်းပတ်မှာပဲကြီးကြီးလေးပူပေါင်းရရနဲ့ထုံးစစ်ဆင်ခဲ့ပြီးနောက်ဆက်သွယ်လက်နက်ကြီးတွေနဲ့ပြစ်ခတ်နေတယ်လို့လည်းဒေတာခံတွေကပြောပါတယ်။မနေ့တုန်းကလည်းလက်နက်ကြီးပြစ်ခတ်မှုတွေကြောင့်ထောင်နဲ့ရှိတဲ့လမ်းကွင်းရွာလားတွေဟာ
လိစာရရွာနဲ့ဘုံလူကျုံမြို့နယ်ထဲတိန့်ချောင်ဖက်ပြေးခဲ့ရတယ်လို့ဒေတာခန့်ရွာသားသူကပြောပါတယ်။လက်တင်ဘောတွေကနေပြီးတော့လက်နဲ့ပြစ်တာအဲ့ဒီလိုက်ကွင်းရွာမှာကြာကြည့်ရလေ။အမှားတကောက်လေရင်နဲ့ပြစ်တာလေသူတို့ရွာမှာပြေလို့ဘူးတွေအော်တဲ့အဲ့ဒီပြစ်တော့လေ။ဒါလည်းနဲ့ဒီပါဘောဆက်လက်နဲ့ဒီ။မနေ့တော့လေတက်ပြီးတော့ပြေးနေကြတယ်လေ။ဘုံလူကျုံမြို့နယ်အော်ရမကြီးရဖက်မှာစ င်းထုတ်ပြန်ထားပါတယ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ဟုရေးသူကိုယ်စားလှယ်သောမအန်ဒရူးကလည်းရခိုင်ပြည်နယ်ကစစ်ရေးပဋိပက္ခတွင်ကလင်းငယ်တွေပါဝင်အရသားတွေထိခိုက်ဒေဆုံးမှုတွေကြုံနေရတဲ့ပေါ်ပြီးခဲ့တဲ့စက်တင်ဘာလထဲမှာသတိပေးခဲ့ဘူးပါတယ်ရခိုင်ပြည်နယ်ကကျေးရွာတွေကိုလက်နက်ကန်တပ်ဖွဲ့တွေပြင်းထန်တိုက်ခိုက်နေတာတွေကိုလည်းချက်ချင်းရဖို့နဲ့အရသားတွေထိခိုက်ဒေဆုံးမှုတွေနဲ့အိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့အခြေအနေတွေအဆုံးသတ်နိုင်အောင်အပြစ်ခတ်ရဆဲကြဖို့ကိုလည်းလူ့ဟုရေးသူကိုယ်စားလှယ်ကတိုက်တွန်းထားပါတယ်ခင်ဗျာကျွန်တော်နိုင်ကုန်းနေ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ
်။ဒီနေ့ကျွန်တော်ကဆက်ွက်ပြီးတော့ဒီသားတို့ရဲ့ပေါ်98ပြီးတော့လှုပ်ရှားမှုတွေနဲ့ပုံတွေမှုတွေကိုပိတ်ထားလိုက်တယ်လို့နောက်ထပ်လည်းယောဂထိန်းချုပ်ရေးအစီအစဉ်လေးချမှတ်ဖို့ထိုင်ရနာပိုင်းတွေကအစီအစဉ်နေကြတာပါ။မဲဆောက်မြို့တော်ဝင်ဒေါက်တာထရက်ကီရက်ကတော့လူရည်6000လောက်ဟာယောဂထိန်းချုပ်ရေးအစီအစဉ်တွေကြောင့်အခက်အခဲတချို့ကျော်ရနိုင်ကြောင်းကိုလည်းမနေ့တုန်းကပဲသတင်းတောက်တီကိုပြောဆိုခဲ့ပါတယ
်။တောက်ပါလာဖတ်ခဲ့တဲ့နောက်ကလေးနိုင်ပြီ။ဆင်းကြလူတော့စံကတ်เทศบาลလို့อยู่ในโรงเรียน
မထင်မှတ်ပဲကိုဗစ်ပြရလိုင်းပြည်လေးကူးစက်မှုမှာမဲဆောက်မျိုးတွေမှာစတင်တွေ့ရှိခဲ့တာကြောင့်မျိုးတွေမှာနေထိုင်နေကြတဲ့ထိုင်းနဲ့မြန်မာနိုင်ငံသား9000လောက်နဲ့ကျောင်းသား2000ကျော်တက်ရောက်မှုခက်ခဲမှုတွေရင်ဆိုင်ရမှာဖြစ်ပေမဲ့ယောဂထိန်းချုပ်ဖို့ဆက်လက်ကြိုးပမ်းသွားရမှာဖြစ်ကြောင်းမင်းဆောင်မျိုးတော်ဝင်ကထိုင်းဘာသာနဲ့ပြောဆိုသွားတာပါမြန်မာနိုင်ငံနဲ့ထိုင်းနိုင်ငံကြားအထူးကပုံသွေးလမ်းကြောင်းတစ်ခုလည်းဖြစ်မြန်မာနိုင်ငံသားအများအပြားနေထိုင်အလုပ်လုပ်ကြနေတဲ့မြို့တစ်မြို့လည်းဖြစ်တဲ့မင်းဆောင်မျိုးကလမ်းနေဆိုင်နေမှာတော့အခုအခါလူသူကင်းမဲ့တလောက်ဖြစ်နေပါပြီရှေ့လာမဲ့သတင်းပတ်တွင်မင်းဆောင်မျိုးအပါအဝင်တက်ခရိုင်တဲကအုံခံဖုတ်ဖရမဲလမမြို့တယ်နေရဲမှာနေထိုင်သူတွေကိုယောဂပိုးရှိမရှိဆက်လက်စစ်ဆေးသွားမယ်လို့လည်းထိုင်းကျပ်ပိုင်ဝင်ကြီးဌာနကတရင်ထုတ်ပြန်ထားပါတယ်။တက်ခရိုင်အတွင်းကဲယောဂထိန်းချုပ်ရေးလုပ်ငန်းတွေမှာကျန်းမာရေးဝန်ထမ်းတွေအပြင်ရဲရင်အား4000ကျော်ပူးပေါင်းပေါ်ဖြစ်မှုလည်းထိုင်းနိုင်ငံကိုဗစ်ကဲယောဂထိန်းချုပ်ရေးဘူရဲ့ညွှန်ကြားရေးမှူးဒေါက်တာဆူရယုတ်ကပြောဆိုခဲ့ပါတယ်။ကဲယောဂထိန်းချုပ်ရေးလုပ်ငန်းတွေစီစဉ်ထားတဲ့အတိုင်းအဆုံးသတ်ခဲ့ပြီးရင်တော့ရှေ့လာမဲ့တနင်္လာနေ့မှာအစောဆုံးထားပြီးရဲစက်ကုံတွေရေးကိုပြန်ဖွင့်ပေးမှဖြစ်ကြောင်းကိုလည်းတာဝန်ရှိသူတွေကပြောဆိုထားပါတယ်။ဒါပေမဲ့လည်းရဲစက်ကုံတွေမှုတွေပြန်ဖွင့်ချိန်မှာကျန်းမာရေးဝန်ထမ်းအနေနဲ့ကဲယောဂထိန်းချုပ်ရေးစီကံသစ်တွေတိုးမြင့်ထားမှဖြစ်ပြီးနေ့စဉ်ကုံကားအများဆုံး900လောက်ထိပဲဖြတ်တန်းဝင်ပြုဖို့ရည်ရထားတယ်လို့ပြောပါတယ်။ထိုင်းနိုင်ငံမှာကိုဗစ်ကဲယောဂကြောင့်သေဆုံးသူ59ယောက်နဲ့ကူးစက်သူ3600လောက်ရှိခဲ့ပေမဲ့မကြသေးခင်လောက်တွေကဆလို့ယောဂကူးစက်မှုတွေကျဆင်းလာနေတာပါဒါပေမဲ့လည်းမြန်မာနိုင်ငံမှာတော့လပိုင်းအတွင်းသေဆုံးသူ900ကျော်နဲ့ကူးစက်သူ38000ကျော်ရှိလာခဲ့ပြီးထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေမှာပါကူးစက်မှုတွေတွေ့ရှိလာရတာကနေယောဂပြန့်နှံ့လာမှကိုစိုးရိမ်နေတာဖြစ်ပါတယ်ရှင်ကျမမအေးအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအခြေအနေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်နိုဝင်ဘာ3ရက်ရွေးကောက်ပွဲမကျင်းပခင်နှစ်ပတ်ကျော်ပဲလူရရာမို့ Republican Party ကသမ္မတ Donald Trump နဲ့ Democratic Party သမ္မတလောင် Joe Biden တို့နေရောက်မဲဆန်ဒရှင်တွေရဲ့ထောက်ခံမှုရာကြီးအပြည့်အစုံဆက်ပြီးမဲဆန်စည်းရုံးနေပါလေဒေတာတွေမှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ကျဆင်းသွားတဲ့စီးပွားရေးကိုကြားခံပေးနေအောင်အခုညီပေးအစည်းအဝေးအများဆုံးတည်ပြုနိုင်ရေးအောက်လွတ်တော်ဒီမိုကရက်မတ်တက်ဒီနေဆိုင်တွင်ပါလေချက်ချင်းကိုအပိတ်ထားပါသမ္မတဒေါ်နယ်ထရန့်နဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်တို့ဒီသတင်းပတ်သက်အမေရိကန်ဝန်ကပြည်နယ်တချို့ကိုသွားပြီးရွေးကောက်ပွဲအတွက်ဆက်ပြီးမဲဆွယ်စည်းရုံးနေပါတယ်။ကြာသာပတင်းနေ့တန်နန်စီစ်ပြည်နယ်နက်စ်ပေးမြို့မှာသူတို့တယောက်လူချင်းတွေ့ဆုံပြီးမိနစ်90ကြာစကားဆီထိုးပွဲကျင်းပဖို့စီစဉ်ထားပါတယ်။ဘယ်ပါတီကမှကိုစားမပြုတဲ့စကားဆီထိုးပွဲကျင်းပရေးကော်မရှင်ထုတ်ပြန်တဲ့ကြေညာချက်အရဆွေးနွေးမဲ့အထက်မှာအမေရိကန်ပြည်ထောင်စုအတွင်းလူမျိုးရေးမျှတမှုတောင်းဆိုနေတဲ့ကိစ္စတွေ၊ရှားသီးဥတုပြောင်းလဲမှုတွေနဲ့ COVID-19 ရောဂါတက်ဖြတ်ရေးကိစ္စတွေပါဝင်ပါတယ်။ဒေတာတွေမှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ထိနာခဲ့တဲ့အမေရိကန်ပြည်ထောင်စုရဲ့စီးပွားရေးကိုဒေါ်လာ 1.8 ဘီလီယံဒါမှမဟုတ်2ဘီလီယံထောက်ပံ့ပေးနိုင်ရေးအရေးပေါ်ကူညီမဲ့အစီအစဉ်ကိုအင်္ဂါနေ့ညနေမတိုင်ခင်တည်ပြုပေးဖို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကတောင်းဆိုထားပါတယ်။ဒါမှမဟုတ်နိုဝင်ဘာ3ရက်နေ့ရွေးကောက်ပွဲပြည်တဲ့အထိသဘောတူညီချက်ရတော့မှာမဟုတ်ဘူးလို့ပြောပါတယ်။အရေးပေါ်ကူညီပေးရေးမှာပြည်နယ်တွေနဲ့ဒေသခံအစိုးရတွေကိုဘယ်လောက်ထောက်ပံ့မလဲ။နောက်တခြားအကူအညီတွေဘလောက်ပေးမလဲဆိုတာတွေမှာသဘောတူညီချက်ဒီမိုကရက်အမတ်တွေနဲ့အစိုးရအခြားသဘောထားခွဲလွဲနေတာပါ။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီက ABC ရုပ်သံကိုအခုလိုပြောပါတယ
် Because we want to have an agreement we can come to negotiation and we can do it
ကျမတို့ကသဘောတူညီချက်လိုချင်လို့ဒီနေရာကိုလာပြီးဆက်ဆံညှိနှိုင်းတာပါအခုချက်ချင်းဒါကိုလုပ်နိုင်ပါလေရွေးကောက်ပွဲမတိုင်ခင်ရဲ့အနေငယ်အတွင်းမှာဖြစ်အောင်လုပ်မလားဆုံးဖြတ်ရပါလိမ့်မယ်အမြန်ဆုံးဖြစ်နိုင်သမျှသဘောတူညီချက်ရချင်ပါလေ
ရွေးကောက်ပွဲနဲ့ပတ်သက်လို့တော့အမေရိကန်ပြည်ထောင်စုတဝန်းမှာလူ28သန်းကျော်မဲပေးခဲ့ပြီးပါပြီ2016ခုနှစ်ကဒီအချိန်ကြိုတင်မဲပေးခဲ့ကြတဲ့ရေအတွက်တဲ့6ဆပိုများပါလေမဲပေးခဲ့တဲ့ရေအတွက်ကိုလိုက်ပြီးစစ်ဆေးတဲ့ဖလော်ရီဒါပြည်နယ်တက္ကသိုလ်ကဗမာခဒူးရဲ့အဆိုအရဒီမိုကရက်တွေရှိတဲ့မြို့နယ်စုတွေမှာမဲပေးတဲ့ရေအတွက်ကရီပဘလစ်ကန်တွေရှိတဲ့နေရာတွေမှာတက်ပိုများတယ်လို့ပြောနေပါတယ်။လူထုစစ်တမ်းတွေအရအချိန်နဲ့ရှင်ပြန်ရမယ့်ပြည်နယ်တွေမှာဂျိုးဘိုက်ဒန်ကဒေါ်နယ်ထရန့်နဲ့အသာစီးရနေပါတယ်။တချို့ရီပဘလစ်ကန်ပါတီဝင်တွေကဒေါ်နယ်ထရန့်ကိုထောက်ခံမဲမပေးဘဲနေရာမျိုးတွေရှိတယ်လို့တချို့ကလည်းဘိုက်ဒန်မဲနိုင်မှာပါဆိုပြီးစိုးရင်တခြင်းနဲ့ပြောနေကြတာတွေရှိပါတယ်။နိုင်ငံလုံးဆိုင်ရာ Republican Party ဥက္ကဋ္ဌ Ronald McDaniel ကတော့ရွေးကောက်ပွဲနေ့မှာ Republican Party ဝင်တွေသမ္မတအတွက်မဲထွက်ပေးကြပါလိမ့်မယ်လို့ ABC ရုပ်သံကပြောပါတယ
်။ We are seeing this huge energy. We are seeing a really great numbers coming out for the president.
အဲ့ဒါသမ္မတအတွက်အများပြားထက်မဲပေးတာကျမတို့တွေ့နေရပါတယ်။သမ္မတနဲ့အတူရက်တည်တာကသူတို့အတွက်အကျိုးရှိမယ်ဆိုတာလက်မခံနဲ့ဘယ် Republican Party ဝင်မဆိုရေရှည်မှာသူတို့ကိုသူတို့ထိခိုက်အောင်လုပ်တယ်လို့ဖြစ်နေပါလိမ့်မယ်
။ရွေးကောက်ပွဲမတိုင်ခင်နောက်ဆုံးသတင်းပတ်တွေဖြစ်တာကြောင့်လဲထောက်ခံတဲ့မဲဆန္ဒရှင်တွေမဲထွက်ပြီးဖို့ကိုယ်စားလှယ်လောင်းတွေအင်တိုက်အားတိုက်မျှော်လင့်ချက်အပြည့်နဲ့စီယုံသိမ့်သွင်းတိုက်တွန်းနေကြကြောင်းပါခင်ဗျာ။ကျွန်တော်သိတဲ့အပါ
သတိအင်္ဂါညဆွေးနွေးခန်းကိုနားဆင်ကြရပါမယ်။လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပဖို့အခြေအနေမရှိတာကြောင့်ဆိုပြီးရွေးကောက်ပွဲမလုပ်မဲ့မဲဆန္ဒနယ်တွေကိုပြည်တော်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပြီးတဲ့နောက်ဝေဖန်ခံတွေအတော်လေးထွက်လာပါတယ်။နိုင်ငံရေးထောက်ပေါက်တွေပိတ်လိုက်တာစစ်ပွဲတွေကျယ်ပြန့်လာဖို့လားဆိုတဲ့စိုးရိမ်စကားမျိုးတွေကိုလည်းကြားရပါတယ်။ရွေးကောက်ပွဲကော်မရှင်ရဲ့အခုလုပ်ရတဲ့ပတ်သက်ပြီးသုံးသပ်ချက်တွေကိုဆွေးနွေးခန်းမှာနားဆင်ကြရပါမယ်။ရွေးကောက်ပွဲတွေကိုစောင့်ကြည့်လာနေတဲ့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှု Pace အဖွဲ့ရဲ့ Director ဦးဆန်းရဲကျော်စွာနဲ့ မြန်မာမဟာဗျူဟာနှင့်ဘူဝါဒလိလာရေးအင်စတီကျူ ISP မြန်မာရဲ့ပြင်ပဆက်ဆံရေးဒါရိုက်တာဥအောင်သူငိမ့်တို့ပါဝင်ဆွေးနွေးထားကြပါတယ်ကျွန်တော်ကြော်သိမ့်ပါခင်ဗျာကိုဆိုင်ကျော်စွာမျိုးနဲ့ဘောသူငိမ့် UAE ဆွေးနွေးကမ်းစီစဉ်မှာပါဝင်ဆွေးနွေးပြီးတဲ့အတွက်ထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
โอเคမင်္ဂလာပါဗျာโอเคပါ
မင်္ဂလာပါဗျာ
โอเคကျွန်တော်ကိုဆိုင်နဲ့ကောင်သူရဲ့စီကနေပထမဆုံးသိကျင်တဲ့မှတ်ချက်ကဒီ2020ရွေးကောက်ပွဲတွေလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပဖို့အခြေအနေရှိမှုဆိုပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ပြညာချက်ထွက်လာတဲ့အချိန်မှာကိုဆိုင်အနေနဲ့ရွေးကောက်ပွဲကိုလေးလာစောင့်ကြည့်သူတူအနေနဲ့ပထမဆုံးဘယ်လိုများအတွေ့အကြုံအမြင်ရှိလိုက်ပါလဲကိုဆိုင
်အဓိကကတော့ဗျာဘယ်လိုတွေ့မိလဲဆိုတော့ဒီချန်ပီယံနယ်မှာရှိတဲ့ရွေးကောက်ပွဲမကျင်းပနိုင်တဲ့နေရာတွေ2010ရော15ရောဟောကျွန်တော်တို့တိတ်မကွာဘူးဆိုတော့ကျွန်တော်တို့တချို့မြို့နယ်တွေမှာကျင်းပနိုင်မှာမဟုတ်ဘူးဆိုတော့လည်းကျွန်တော်တို့သိတာ။နောက်ပြီးတော့ချန်ပီယံနယ်မှာရှိတဲ့အဲကျွန်တော်တို့ဒီတိုက်ပွဲတွေနေထားရလဲကျွန်တော်တို့ဒါတွေကမျှော်လင့်ထားပြီးသားပါပဲ။ဆိုတော့အဓိကကတော့ရခိုင်ကိုလည်းကျွန်တော်တို့မျှော်လင့်ထားပါပဲ။ရခိုင်မှာလည်းရွေးကောက်ပွဲကျင်းပနိုင်တဲ့နေရာတွေနေသွားလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ထားပြီးသား။ဒါပေမဲ့ကိုမြို့နယ်လုံးကိုရွေးကောက်ပွဲအဲမကျင်းပနိုင်တော့ဘူးလို့ဆိုရက်ဖြတ်သိမ်းလိုက်တဲ့အပေါ်မှာကကြတော့ဟောကျွန်တော်အနေနဲ့ဘယ်လိုမြင်လဲဆိုရင်ဒီဟာအတွက်ကိုဟိုစိတ်ပူတယ်ပထမချက်ကဘာလို့ဆိုရင်ရခိုင်ဟာအာကျွန်တော်တို့ခုနကရှမ်းပြည်နယ်ခုနှစ်မြို့နယ်ကိုမကျင်းပခဲ့တဲ့အနေအထားမျိုးနဲ့ရခိုင်ကိုမြို့နယ်ကိုမကျင်းပရင်တော့နိုင်ရှင်လို့မရလို့ယူဆတယ်။ဆိုတော့ရခိုင်မှာရခိုင်ရဲ့နိုင်ငံတီးတန့်ဖြစ်ပေါ်နေတဲ့နိုင်ငံကြီးလိုအပ်ချက်ရှိတယ်တီးတန့်ဖြစ်ထွန်းနေတဲ့နိုင်ငံကြီးကိစ္စရှိတယ်။ဆိုတော့ဒါကြောင့်မလို့ဒီလိုရည်ရည်ပြည့်ကြောင်းကြတာဟာရွေးကောက်ပွဲဖြစ်စဉ်ဤပေါ်မှာကြီးမားတဲ့တယောက်မှုရှိမှာပဲဆိုရင်ကျွန်တော်အဲ့ဒါကိုပထမဦးဆုံးကျွန်တော်ကြကြချင်းမှာကျွန်တော်တော်တော်စိတ်ပူ
ဟုတ်ကဲ့ကဲ့အဲ့တော့ကောင်းသူငိမ့်နေတဲ့ကကြတော့မြန်မာနိုင်ငံရဲ့အခြေအနေကိုညချင်းပြဲစောင့်ကြည့်လည်လာနေတဲ့သူတည်တူအနေနဲ့ဒီရုပ်ကောက်ပွဲကော်မရှင်စင်ညာချက်ထွက်လာလာခြင်းမှာကောင်းသူငိမ့်ဘယ်လိုအမြင်အတွေ့ပေါ်လာလဲ
ကျွန်တော်သုံးသပ်ချက်ကတော့ရုပ်ကောက်ပွဲတစ်ခုပြီးတစ်ခုကျွန်တော်တို့ပို့ပြီးတော့တိုးတက်လာစေချင်တယ်ဗျဟု
တ်
နော်ကျွန်တော်တို့ရုပ်ကောက်ပွဲတွေပြန်စတာ2010အမှပြန်စတယ်ဒီတစ်ခုပြီးတစ်ခုကျွန်တော်တို့ရွေးကောက်ပွဲတွေပို့ပြီးတော့အဆင့်မြင့်လာစေချင်တယ်ဟောဗျာသူများနိုင်ငံမှာ electronic voting တို့ဒါမှမဟုတ်ရင်ကျွန်တော်တို့
ဗာကောက်မဲ့ပြရလို့
စာတိုက်ကမဲထည့်တာတို့ဒါမျိုးတွေပေါ့ဗျာအဲ့လောက်အဆင့်မသွားနိုင်ဘူးဆိုပေုံတော့ကျွန်တော်တို့နည်းနည်းတော့ပို့ပြီးတော့စနစ်ကျလာရင်ကောင်းမယ်လို့မြင်တာပေါ့အဲ့တော့နောက်ပစ်ဆုံးကတော့ဒီအခုဒီရွေးကောက်ပွဲတွေတချို့ဒေသတွေမှာမလုပ်နိုင်ဘူးကြေညာတဲ့ဟာမျိုးတွေဖြစ်တာပေါ့ဗျာဆိုတော့အဲ့တော့အဲ့လိုဖြစ်တဲ့အခါကျတော့ကျွန်တော်ကတော့ငញ្ញာရေးလုပ်ငန်းစဉ်နဲ့လည်းချိန်ပြီးတော့စဉ်းစားခြင်းတယ်နော်အဲ့တော့ကျွန်တော်တို့2012ကနေစပြီးတော့ bilateral ခေါ်တာပေါ့ပြည်내အဆင့်နဲ့အပြစ်ခတ်ရစေးထိုးခဲ့တာ၈နှစ်ရှိသွားပြီ
။
နောက်2015 NCA ပေါ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူညီချက်။ဆိုတော့အဲ့ဒီမှာဆိုရင်၅နှစ်ရှိလာပြီဗျာ
။ဆို
တော့အဲ့ဒါဆိုလို့ရှိရင်အခြေအနေကအတူတူပဲလားပေါ့ဒီရွက်ကောက်ပွဲမှာလည်းအခုကြေညာတဲ့ဟိုဘာခေါ်မလဲမလုံနိုင်ဘူးလို့
ကြေညာတဲ့
ကြေညာတဲ့ဒေသတွေကအတူတူပဲလားပေါ့ဆိုတော့ဒါတွေကကျွန်တော်တို့စဉ်းစားကြရရှိတာပေါ့ဗျာ။အဲ့တော့ရခိုင်ကိစ္စမှာကြတော့ခုနကိုဆိုင်ရကျော်စောင်မြင့်ပြောသလိုပါပဲဆိုတော့သူကတော့ထူးခြားတဲ့အခြေအနေဖြစ်တယ်အခုလိုအနေအထားမျိုးကတော့ကျွန်တော်မြင်တာက collective punishment ခေါ်တာပေါ့ဗျာအစုလိုက်ပြုံလိုက်ဓာတ်များခတ်သလားပေါ့ဆိုတော့ဒီလိုအနေအထားတော့ရောက်တယ်လို့ထင်ပါတယ
် collective punishment ဟုတ်ဆိုတော့ခုနကကိုအောင်သူပြောသွားတဲ့အထက်မှာလည်းပါတယ်တခြားနည်းလမ်းတွေပေါ့ဟလားရုပ်ဝဲကော်မရှင်ရဲ့အကြောင်းပြချက်ကတော့ကျွန်တော်ထင်တယ်ဟို very vague ပေါ့နော်အင်မတန်ရှင်းရှင်းလင်းလင်းတိတိကျကျမရှိဘူးဝေဝဝပဲလွတ်လပ်ပြီးတရားမျှတသောယူကော့ပွဲတင်မရှိလို့ပဲပြောတာဆိုတော့လုံခြုံရေးကြောင့်လို့ကိုဗစ်ကြောင့်လို့ဆိုတာကဒီအပေါ်မှာခံမှန်းပြီးတော့ပြောနေကြတာပေါ့နော်ဆိုကျွန်တော်ဒီနေရာမှာဘာလွင်လာတယ်လဲဆိုတော့ဟလာဒီနေရာတွေမှာယူကော့ပွဲမလုံနိုင်ဘူးကျင်းပနိုင်တဲ့အခြေအနေမရှိဘူးဆိုပြီးတော့အဲ့လိုမျိုးဟို blanket ပေါ့နော်ဇောပြီးတော့အကုန်လုံးဟလာအလွယ်တကူချိန်ညာလိုက်တာမျိုးတည်းဘယ်လိုမျိုးကျင်းပနိုင်ရင်ရမလဲဘယ်လိုလုပ်ရင်ရမလဲအစားနီးလမ်းဘာတစ်ခုခုနဲ့လုပ်ရင်ရမလဲဆိုတာမျိုးမရှိဘူးလားမရှိနိုင်တော့ဘူးလားကိုစိုင်းဘလို့မြင်တယ်လေဒီ
ကိုအရင်ပြောခဲ့တာကတော့ဘယ်လိုလုပ်လို့ဒီကောက်မကျင်းပါဘူးလားဆိုတော့ဒီဆိုင်ပြဿနာမဟုတ်ဘူးဒါဟာကျွန်တော်ငြိမ်းချမ်းရေးကိစ္စတွေနိုင်ငံရဲ့ဒီမိုကရေစီအတွင်းကုပြောင်းမှုကိစ္စတွေနိုင်ငံရေးဖြစ်စဉ်တွေကျွန်တော်ချိတ်ဆက်စဉ်းစားဖို့ဆိုတော့ကျွန်တော်ကတော့ဒီဟာနဲ့ရခိုင်နဲ့ပတ်သက်လို့ရခိုင်မှာတိုက်ပွဲတွေစဖြစ်ကြတဲ့ဟိုကရခိုင်မှာယူကောက်ပွဲကျင်းပနိုင်မှာမလားဆိုတာကျွန်တော်တို့ဒါခိုးရင်ပြီးခဲ့နှစ်လောက်တည်းကျွန်တော်တို့ပြောနေကြတာဆိုတော့ကျွန်တော်ကတော့ဗျာပထမချက်ကတော့အော်ငကိုရဲကရခိုင်မှာယူကောက်ပွဲကျင်းပဖို့အတွက်ကိုရခိုင်မှာရှိတဲ့နိုင်ငံကြီးကောင်းဆောင်တွေနဲ့ဒီထက်ပိုဆွေးနွေးဖို့ဆွေးနွေးဖို့ကောင်းခဲ့တယ်လို့ကျွန်တော်ယူဆတယ်။တကယ်လို့ကဟာရခိုင်မှာယူကောက်ပွဲကျင်းပခြင်းနဲ့ရခိုင်ရဲ့နိုင်ငံကြီးကိုယူကောက်ပွဲကိုဟိုကျွန်တော်တို့နိုင်ငံကြီးပြဿနာကိုဖြေရှင်းဖို့အတွက်နီးလမ်းတစ်ခုဖြစ်တယ်ဆိုတာကိုကြားကျင်တယ်ဆိုလို့ယူကောက်ပွဲကျင်းပဖို့အတွက်ကိုအရင်ကကျွန်တော်တို့ဟ ကျွန်တော်ဆွေးနွေးနိုင်ခဲ့ဖို့ကောင်းတယ်လို့ယူဆတယ်နောက်တစ်ချက်ကြောက်လဲကောင်းပြီမဆွေးနွေးနိုင်ဘူးဆိုရင်လဲကျွန်တော်အခုလိုမျိုးကျွန်တော်တို့ကိုမျိုးနယ်လုံးကိုဒီလိုမျိုးကျွန်တော်တို့ဟိုဖျဲပြီးတော့မှကျွန်တော်တို့လိုရတာလဲဆက်လို့ရှိရင်ဒီဒါကနိုင်ငံကြီးကအဲ့ဒီမှာရှိတဲ့နိုင်ငံကြီးပါတီကောင်းဆောင်နေနိုင်ငံကောင်းဆောင်နေတဲ့ဒီလိုတော့ဖြစ်เสียရှိတယ်ဒီလိုမျိုးတော့က ဒီယူကဝယ်မချင်းပနိုင်နေဆိုကျင်းပနိုင်နေမကျင်းပနိုင်နေဆိုရယ်ပြဿနာကိုပဲဖြေရှင်းနေတာနိုင်ငံရေးပြဿနာကိုမဖြေရှင်းနေယူကဝယ်ဆိုတာနိုင်ငံရေးပြဿနာကိုဖြေရှင်းမှုအတွက်နည်းလမ်းတစ်ခုကိုကျွန်တော်တို့ကပြဿနာတစ်ခုဖြေရှင်းမှုတဲ့နောက်ပြဿနာတစ်ခုကျွန်တော်ဖန်တီးတယ်လို့ပြော
ချင်တယ်အဲ့ဒါကျွန်တော်အခုကိုဆိုင်ပြောနေတဲ့ဘာသွားသတိရရလဲဆိုတော့မိုင်းကိုင်းလိုနေရာမျိုးမှာနေပြည်တော်ထက်တောင်မှလုံဆောင်သေးတယ်တဲ့နောက်ပြီးတော့ကွန်သူဥမာရခိုင်ကိစ္စဆိုရင်ကျွန်တော်မြေပုံတစ်ခုနိုင်စင်ပြထားတာမဲဆန္ဒနဲ့မြေပုံတစ်ခုနိုင်စင်ပြထားတာကျွန်တော်ကြည့်လိုက်တော့တော်တော်ရှင်းတယ်ဟလာဒီတန်တွဲတို့ဒီတောင်ဘက်ပေါ့နော်တောင်ဘက်မှာ NLD 2015ကနိုင်ခဲ့တဲ့နေရာတွေမှာလုံမယ်အပေါ်ပိုင်းတက်သွားလီလီဟလာ AMP နဲ့ NLD နဲ့အကြိတ်ဟိုအပြန်လည်နိုင်ခဲ့တဲ့နေရာမျိုးဒါမှမဟုတ် AMP ပါတီပေါ့ရခိုင်ပြည်သူ့ပါတီလုံးဝနိုင်ခဲ့တဲ့နေရာမျိုးတွေမှာဒီကောက်ဘွဲကလုံးလုံးမလုပ်ဘူးဖြစ်သွားတာအဲ့တော့ဒီကိစ္စကမပြေတော့ကံရရှိတယ်လို့ကျွန်တော်ထင်တယ်ရခိုင်မှာNLD မနိုင်နိုင်အောင်လုပ်တဲ့ပုံစံမျိုးဖြစ်တယ်လို့ဝေဖန်တာတွေကလုံတယ်လို့ပြောလို့ရမှာပေါ့ဗျာ။ဆို
တော့အဲ့တော့ခုနပြောသလိုပါပဲတချို့ကိစ္စတွေကဟိုပေါ့ပဲသူတစ်ဖြစ်တော့ဒီရခိုင်မှာတော့ဆွလွယ်နေတာခဲခဲတယ်မြင်နေလို့ထင်ပါဗျာနော်။ဆိုတော့အဲ့ဒီအနေအထားမှာကျွန်တော်တို့မြင်တာတော့ဒီလိုဗျ။တမိုင်းတစ်လျှောက်ပြန်ကြီးလိုက်လို့ရှိရင်ရခိုင်ပြည်နယ်မှာအငြင်းစမ်းလို့လို့ရခိုင်ပါတီတွေကနိုင်ပါတယ်။ဟိုလွတ်လိုက်ရရဗီဇာဖာစာပလာခေကာစလို့ဒီဘက်1990ဒီဘက်ခေတ်ဒီအဆုံးပေါ့နော်အဲ့တော့အဲ့လိုနိုင်တဲ့အစင်လာရှိခဲ့တယ်ပေါ့ဗျာအဲ့တော့ဘာပဲဖြစ်ဖြစ်ရွေးကောက်ပွဲတွေဖြစ်လာရင်လည်းရခိုင်ပါတီတွေပဲနိုင်အောင်မယ်လို့ဒါယူဆလို့ရတဲ့အနေထားပါဆိုတော့အဲ့တော့အဲ့ဒီအနေထားမှာအခုလိုမျိုးကန်ဆယ်လုပ်လိုက်တော့ဘာဖြစ်သလဲပေါ့ဆိုတော့အဲ့တော့ကျွန်တော်မြင်တာကတော့ဒီလိုပါကျွန်တော်တို့ကြီးစင်တာကတစ်ဖက်က election outcomes ပေါ့ရွေးကောက်ပွဲရလာရှိမယ်တစ်ဖက်ကကျတော့ political outcomes ပေါ့လေနိုင်ငံရေးရလာရှိပါတယ်ဆိုတော့အစောပိုင်းတော့လည်းကိုဆိုင်ရဲကျော်သာဆွေးနွေးပါတယ်ဆိုတော့အဲ့တော့အဲ့ဒီကခုကမတူရနော်ဘေကောက်ပွဲရက်လာမှာတော့ကိုနိုင်ကောင်းနိုင်လိုက်လိမ့်မယ်ဒါပေမဲ့နောက်ပိုင်းမှာဆက်ပြီးတော့ဒီပြဿနာကြီးကမပြီးနိုင်မစီးနိုင်ပေါ့ဗျာဟိုဖြည့်ရှင်းရမယ်ဆိုတဲ့အမျိုးကတော်တော်ခက်ပါတယ်နော
်ဆိုတော
့ပိုဆိုးတာကကျွန်တော်တို့အချင်းချင်းကြားထဲမှာ trust ယုံကြည်မှုတွေပျောက်သွားတယ်နော်ကျွန်တော်တို့အချင်းချင်းကြားမှာဆက်ပြီးတော့အများကြီးနှိမ့်ရမယ်ဆိုတော့ဒီကိစ္စတွေဖြစ်ကုန်လိမ့်မယ်ခင်ဗျာ
ဟုတ်တကယ်ရဒီရွေးကောက်ပွဲဖြစ်စဉ်ကကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုရွေးကောက်ပွဲဖြစ်စဉ်တစ်ခုချင်းတစ်ခုချင်းစီကရှေ့ကိုတုံးပို့လိုက်ရမှာပေါ့နော်အခုလက်ရှိခြေနေကြတော့ဒီဒါမဲ့ရွေးကောက်ပွဲအခင်းချင်းဖြစ်စဉ်ကဒီမိုကရေစီဖြစ်စဉ်ကိုရှေ့တုံးပို့ဖို့အတွက်အထောက်အကူတကယ်တမ်းဖြစ်စေပါမလားဆိုတာတကယ်ကကျွန်တော်တို့စိုးရင်စရာဖြစ်လာတယ်မေခွန်းထုတ်စရာဖြစ်လာတယ်ထောက်ပြကြတာလေအဲ့ဒါတွေကိုပဲထောက်ပြကြတာဆိုတော့ကိုဆိုင်လုံးအနေနဲ့ကရွေးကောက်ပွဲတွေကိုအဓိကဆောင်ကြည့်လေ့လာတာဆိုတဲ့အခါကျတော့ဒီအခြေအနေဒီဒီကနေ့ကျွန်တော်တို့ပြောနေတဲ့အခြေအနေဒီဟလာအနာဂတ်မြန်မာနိုင်ငံရဲ့ရွေးကောက်ပွဲတွေအတွက်ဘယ်လိုဆိုးရစရာရှိမလဲဘယ်လိုသင်ရစရာရှိတယ်လဲကိုစားရ
ရွေးကောက်ပွဲဖြစ်စဉ်ကနေပြီးတော့မှဒီမိုကရေစီအတွက်ကိုဟိုအထောက်ပံ့ဖြစ်သလားဆိုတဲ့မေးခွန်းကိုတော့ကျွန်တော်ခြုံပြီးတော့ပြောရင်ပို့ပြီးတော့ဟောမြင်တာမယ်ထင်တယ
်ဟုတ်ကဲ့
အဲတကယ်တမ်းဆိုရင်ကျွန်တော်တို့က2010ရွေးကောက်ပွဲထက်စာမယ်ဆိုရင်2012ရွေးကောက်ပွဲကပို့ပြီးတော့မှပွင့်လင်းတယ်လို့အကြမ်းင်းပြောလို့ရတယ်။မီဒီယာတွေအားကောင်းလာတယ်၊မီဒီယာတွေပို့ရှိလာတယ်။2015မှာတော့ကျွန်တော်တို့ကဒီစောင့်ကြည့်လေ့လာသူဆိုတာမျိုးတွေပေါ်လာတာ။ဟိုနိုင်ငံတကာစောင့်ကြည့်လေ့လာသူတွေရှိလာတယ်၊ပြည်ရင်းစောင့်ကြည့်လေ့လာသူရှိလာတယ်။ဆိုတော့2015မှာကျွန်တော်ကောင်းလာတာ။2020ဆိုရင်ဒီချက်ပို့ပြီးတော့မှပဲကျွန်တော်တို့ကဒီမိုကရေစီစံနှုန်းတွေနဲ့ပို့ပြည်လာမယ်၊ပါဝင်ခွင့်တွေပို့များလာမယ်။ဆိုတော့အဲ့လိုမျိုးတွေအားလုံးကလည်းမျှော်လင့်ထားကြတ
ယ်။မျှော်လင့်ထားတ
ယ်။အဲ့မဲ့ကျန်ဆိုးသွားနေပဲကျွန်တော်တို့ကဒီရွေးကောက်ပွဲက COVID-19 ကာယောဂါကာလလည်းဖြစ်သွားတယ်။ဖြစ်သွားတော့โอ้ตะแกนဆိုလို့ရှိရင်ဒီ2020ရွေးကောက်ပွဲက2015ရွေးကောက်ပွဲနဲ့ကွာခြားချက်ဖြစ်ရမှာကအရင်လူမျိုးဟိုကျွန်တော်တို့ identity လို့ခေါ်တယ်ကျွန်တော်တို့ခုနပြောတဲ့ဒီလူမျိုးပုံကိုလူပုံကိုပုံမှာခံမျိုးတဲ့စာလို့ရှိရင
်
ပို့ပြီးတော့မှမူဝါဒတွေကိုခြေခံပြီးတော့မှတကယ့်ကိုဟိုပို့ပြီးတော့မှခုနပြောတဲ့ democracy အထောက်ပံ့ဖြစ်စေတဲ့အဲကျွန်တော်တို့ရွေးကောက်ပွဲတွေဖြစ်ဖို့ဟာကို covid ကြောင့်မလို့ကျွန်တော်တို့အဲ့လိုဆွေးနွေးခွင့်တွေမရတော့ဒါကတော့ covid ကြောင့်မလို့ကိုနိုင်ငံကြီးပါတီအားလုံးအကန့်အသတ်ဖြစ်သွားတယ်အဲကျွန်တော်တို့ဟိုလူလူနဲ့လှုပ်ရှားခွင့်မရတွေးခွင့်မရဘူးလူလူနဲ့အပြန်အလှန်ဆွေးနွေးခွင့်တွေမရတော့ဒါကတော့အင်မတန်ကြီးမားတဲ့အဲကျွန်တော်တို့တက်ရောက်မှုပဲလို့ဟိုကျွန်တော်ယူဆတယ်နောက်တစ်ချိန်တည်းမှာပဲဒီရွေးကောက်ပွဲမှာမဲပေးခွင့်ဆုံးရှုံးတဲ့လူတွေရှိတယ်အခုဆိုကျွန်တော်ကင်းကနန်းရကြည့်မယ်ဆိုလို့ရှိရင်ဒါရခိုင်မှာငဘိုလ်တဲကမဲပေးခွင့်မရတဲ့လူတွေကကျွန်တော်တို့ကတန်းနေချီရှိတယ်
ဟုတ်တယ်
ကျွန်တော်တို့ကအခုနောက်ထပ်ကျွန်တော်တို့က၈သိန်းလောက်ကမဲပေးကုန်မရအောင်ဆိုရခိုင်မာကြီးပဲကျွန်တော်တို့ကတန်းတဲ့ချီလူကြီးကမဲပေးကုန်မရအောင်ဆိုမြန်မာနိုင်ငံမှာကျွန်တော်တို့ကမြန်မာနိုင်ငံမှာလူကြီးတန်းတဲ့ချီလူကြီးကရွေးကောက်ပွဲမှာပါဝင်ခွင့်မရဘူးဆိုရင်ကျွန်တော်တို့ပြောနေတဲ့နိုင်ငံသားတိုင်းပါဝင်ခွင့်ဆိုရဟာကျွန်တော်တို့ကဒါကျွန်တော်တို့
ဟိုတော်နစ်နာသွားပြီပေါ့
ဆိုတော့တော်တယ်မှာ2020ရွေးကောက်ပွဲဟာကိုဗစ်ကြောင့်ရောနောက်ပြီးတော့ရွေးကောက်ပွဲဒီကိုဗစ်အကန့်အသတ်ကြောင့်ရောအခုတော့မှကျွန်တော်ရွေးကောက်ပွဲဖြစ်စီအားလုံးပို့ဆောင်နေတာတော့ဆက်အဲ့ဒါကျွန်တော်ဒီဖြစ်စဉ်အတွက်ကိုအင်မတန်ကြီးမားတဲ့စိန်ခေါ်မှုဟိုရှိတယ်လို့ဟိုကျွန်တော်တို့ပြောလို့ရပါတယ
်ဟုတ်
တစ်ခုလုံးကိုတစ်စုံလုံးကိုအစုံလုံးကိုသာကျွန်တော်ကခြုံကြည့်မယ်ဆိုလို့ရှိရင
်ဟုတ်ဟုတ်ကဲ့ဟိုကောင်းတွေကျွန်တော်လိုက်ဖတ်ကြည့်ရင်းနဲ့ပြောတာတွေလည်းကျွန်တော်လိုက်ကြည့်ရင်းနဲ့ပေါ့နော်ဒီဆွေးနွေးခန်းအတွက်ကျွန်တော်ကိုယ့်အကူအချက်လက်တွေစုဆောင်ရင်းနဲ့ကျွန်တော်ခေါင်းတော့မှနောက်အတွေ့အကြုံဘာပေါ်လာတယ်ဆိုတော့ဒီရွေးကောက်ပွဲကော်မရှင်ရဲ့အခုလုံးဆောင်ချက်ပေါ့နော်အထူးသဖြင့်တော့ခုနကကောင်သူထွက်ပြောက်သွားတဲ့အခြေအနေလည်းရှိတယ်ထိစက်မှုအားနေတာဆွေးနွေးမှုအားနေတာပွင့်လင်းမှုအားနေတာနော်အဲ့ဒါတွေအပြင်ကိုနောက်ဆုံးဒီကြေညာချက်ထွက်လာပြီးတဲ့အချိန်မှာပို့ပြီးတော့မျိုးကုန်ထုတ်စရာဖြစ်လာတာကဟာလာကျွန်တော်နားလည်တာဒီရွေးကောက်ပွဲကော်မရှင်ဆိုတာမျိုးဒီတကယ်ကိုပြီးခြားလွတ်လပ်တင်းတဲ့ဆရာဆိုတော့အခုလုံးမျိုးကဒီလက်ရှိရွေးကောက်ပွဲကော်မရှင်ကတကယ်ပဲပြီးခြားလွတ်လပ်တဲ့ဟာလာဘလို့လွှမ်းမိုးမှုမျိုးမှမရှိတဲ့ကင်းမဲ့တဲ့ကော်မရှင်တရက်ရဲ့လုပ်ရလို့ကျွန်တော်တို့ပြောနိုင်ပါတော့မလားကောင်သူ
ဆိုတော့ဒါမျိုးကတော့မေကွန်ထုတ်စရာအများကြီးရှိတာပါဗျာနော်အဲ့တော့ဒီအခုလာမဲ့2020ရွေးကောက်ပွဲအတွက်ဆိုရင်ကော်မရှင်မှာတာဝန်ရှိပါတယ်ဒီရွေးကောက်ပွဲအောင်မြင်ရေးအတွက်ကအဲ့တော့သူ့မှာတာဝန်ရှိသလိုပဲမဲဆန္ဒရှင်တူဦးချင်းမှာလည်းတာဝန်ရှိတယ်ဗျာနော်နောက်တစ်ခါကျတော့ပါဝင်ကြတဲ့နိုင်ငံရေးပါတီမှာလည်
းတာဝန်ရှိ
တာဝန်ရှိပါတယ်နော်အဲ့တော့တာဝန်ရှိတဲ့ခါကျတော့ကျွန်တော်မြင်တာကတော့အလုံးက stakes holders ပေါ့ဗျာနော်ဒီ process ကြီးအောင်မြင်ရေးမအောင်မြင်ရေးအတွက်ကိုအားလုံးကယဉ်တမမနဲ့ဖြစ်နေရတဲ့သူတွေပါအဲ့တော့ဒီလူတွေအချင်းချင်းအကုန်ကူးပေါင်းဆောင်ရွက်ကြပြီးတော့ကျွန်တော်တို့အောင်မြင်အောင်လုပ်ရမယ်ဆိုရက်အမြင်မျိုးဖြင့်ပိုကောင်းတာပေါ့ဗျာနော်အခုကတော့အဲ့လိုမဟုတ်ဘဲနဲ့ဟိုသူကအပေါ်ကနေပြီးတော့ဟိုဘာကောင်းလဲအာနာပိုင်းအဖွဲ့ဆန်ဆန်မျိုးပေါ့နော်ဆိုတော့ကြံတဲ့သူအားလုံးကတော့လက်အောက်ခံဆိုရက်ဟာမျိုးနဲ့သွားနေပုံမျိုးပုံဖြစ်ပါတယ်နော်အဲ့ဒီအချိန်မှများကြတော့ခုနပြောတဲ့ပေါ်ထမ်းမှုတွေလည်းအကုန်ရော့ကုန်တော့ပေါ့ဗျာနော်အဲ့တော့ဒီအောင်မြင်ရေးမအောင်မြင်ရေးဆိုတာကလည်းဟိုပို့ပြီးတော့မေးခွန်းထုတ်ချင်ဖြစ်လာတဲ့အနေအထားလို့ကျွန်တော်ပါတယ
်ဟောကျွန်တော်ဒီကော်မရှင်ရဲ့ပြည်ညာချက်နဲ့ပတ်သက်ပြီးတော့ကော်မရှင်ဝေဖန်ကြတာရှိတယ်လို့လက်ရှိအနာဂတ်ပါတီလို့ဝေဖန်ကြတာရှိတာပေါ့နော်အနာဂတ်ပါတီဘက်ကလည်းဒါဒီပေါ်မှာရင်းထံမပြောဘူးဒီနေ့အတွင်းမှာပါပဲဒီမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာညွန့်ကပြောတာဆိုတာကြီးလည်းရှိပါတယ်ဒီကော်မရှင်ရဲ့ပြည်ညာချက်နဲ့ပတ်သက်ပြီးတော့သူပြောတာတခုဆိုရင်ဘာလဲဆိုတော့လုံလုံရင်းချင်းနဲ့ကြည့်မယ်ဆိုတော့တိုက်ပွဲဖြစ်တယ်မဖြစ်ဘူးဆိုတော့ပဲကြည့်လို့မရဘူးပေါ့နော်တခြားအချင်းတွေကြည့်ရမှာဆိုကျွန်တော်တို့ဟိုတိတ်တော့ရှင်းရှင်းလင်းလင်းတော့မရှိလာပါဘူးဒါပေမဲ့ကျွန်တော်တို့ကလည်းပဲဒီနေ့ဆွေးနွေးကံကဒီပေါ်မှာပြန်ပြီးတော့ဝေဖန်တုံ့ပြန်မှုပို့ဘူးဆိုတော့ဒါဟိုဒီအရလေးကျွန်တော်တို့ထားလိုက်ပါပဲဒါပေမဲ့တစ်ဖက်ကပြန်ပြီးထောက်ကြတယ်လူတွေရှိပါတယ်ကိုဆိုင်ဟလာ2010ရွေးကောက်ပွဲတော့ကမလုံနိုင်တဲ့မဲဆန္ဒနယ်တွေ2015မှာမလုံနိုင်တဲ့မဲဆန္ဒနယ်တွေ2020မှာမလုံနိုင်တဲ့မဲဆန္ဒနယ်တွေအားလုံးကိုကြည့်ပြီးတော့မှဝေဖန်မယ်ဆိုရင်ဝေဖန်ကြပါဆိုပြီးတော့ပြန်ပြီးတော့ငင်းချက်ထုတ်ဆွေးနွေးကြတာတွေရှိပါတယ်အဲ့ဟာကိုကိုဆိုင်ဘလို့မြင်တယ်လေဟလာ2010လောက်ကလုံနေတာ2015လောက်ကလုံနေတာမလုံနေတာအခု2020မှာဘလို့နိုင်မှုလို့ကြေညာတဲ့ဟာကကျွန်တော်တို့ဘလို့နားလည်လို့ရတယ်ကိုဆိုင်ဘလို့နားလည်လဲ
ကျွန်တော်တို့ပြောသလိုပါပဲဟိုကိုယ့်ရဲ့ဒုက္ခတွေချင်းကိုဟိုပြဿနာတွေချင်းကိုရှင်ကြည့်မဲ့အစားကျွန်တော်တို့ကလက်ရှိမြန်မာနိုင်ငံမှာရှိတဲ့နိုင်ငံသားတွေအားလုံးပါဝင်ခွင့်ရရေးရကျွန်တော်တို့ရဲ့နိုင်ငံရေးဖြစ်စဉ်အတွက်အရေးကြီးဆုံးကိစ္စလို့ပဲမြင်တယ်ကျွန်တော်တို့ကအရင်တော့ကလည်းအဲကျွန်တော်တို့တန်းလောက်ကပေးကုန်မရခုလည်းတန်းလောက်ပေးကုန်မရဘူးဒါတော့အတူတူပါပဲလို့ညင်းမဲ့အစားကျွန်တော်တို့အခုဆိုရင်ကျွန်တော်အရင်တော့ကလည်းထိုင်းမှာရှိရဲကျွန်တော်တို့ရဲ့ဒီပြည်ပမှာရှိတဲ့လူသမားတွေမဲပေးခွင့်မရဘူးအခုလည်းကျွန်တော်ပေးခွင့်မရဘူးဆိုတော့ကျွန်တော်အဲ့ဒါကိုကျွန်တော်တို့အတူတူပဲဆိုပြီးကျွန်တော်အဲ့တိုင်းပြစ်ထားမယ်ဆိုသူတို့ကဘယ်တော့မှနိုင်ငံရေးမှာပါဝင်ခွင့်ရမှာမဟုတ်တော့ကျွန်တော်တို့ဒီရွေးကောက်ပွဲရဲ့အနှစ်သာရကကျွန်တော်ကမဲသွားထည့်ပြီးတော့မှအနိုင်ရတဲ့သူကအစိုးရဖွဲ့တာခုလည်းရွေးကောက်ပွဲအနှစ်သာရကိုကျွန်တော်မယူဆဘူးနိုင်ငံသားတိုင်းမှာအတိတ်ပဲရှိလို့ရစွာပါဝင်ခွင့်ရှိသူတွေပါဝင်ခွင့်ရမှာလေဒီရွေးကောက်ပွဲကကျွန်တော်တို့ကခုနကတော့ကျွန်တော်တို့ပြောနေတယ်ဒီမိုကရေစီအထောက်ပံ့ပြမယ်။နောက်မှဆိုလို့ရှိရင်ကျွန်တော်တို့ Professor Paul Collier ပြောလို့ဒီရွေးကောက်ပွဲဟာမတမာမှုလို့ဖို့အတွက်ကျွန်တော်တို့အဲ့လိုအပြောခံရမှာ။ဆိုတော့ကျွန်တော်တို့ရွေးကောက်ပွဲကိုဒီမိုကရေစီစံနှုန်းတွေနဲ့မချိန်ဆဘူး။ရွေးကောက်ပွဲရဲ့စံနှုန်းတွေကိုကျွန်တော်တို့ပြအောင်မလုပ်နိုင်ဘူးဆိုရင်ဒီရွေးကောက်ပွဲဟာဒီမိုကရေစီကိုဟိုအထောက်ပံ့မဖြစ်စေဘဲနဲ့ပို့ပြီးတော့မှလူ့ဖွဲ့စည်းရေးမှာပို့ကွဲပြားလာမယ်။ကျွန်တော်တို့ကလူ့ဖွဲ့စည်းရေးမချေနှက်ချက်တွေပို့များလာတဲ့ရွေးကောက်ပွဲပဲဖြစ်မှာ။ဆိုတော့ကျွန်တော်ကတော့အဲ့လိုမျိုးတိုင်းလာတဲ့စာလို့ရှိလို့ရှိရင်အင်းကျွန်တော်တို့ခုနကလည်းကျွန်တော်တို့အလုံးပြောသလိုပဲအရင်ရွေးကောက်ပွဲတဲ့ဆရာတို့ချင်းဒီရွေးကောက်ပွဲမှာဘယ်လိုဟာမျိုးတွေကောင်းလာသလဲဘယ်လို technology တွေသုံးလာသလဲဘယ်လိုဟာမျိုးကျွန်တော်နဲ့ပြည်ပေါ်မှာအရင်လုပ်ခွင့်မရတဲ့သူတွေတော့မှပါဝင်ခွင့်ရလာတယ်ဆိုတာမျိုးကပို့အဲ့လိုဟာမျိုးကိုပို့ကုန်ယူမယ်ဆိုရင်ကျွန်တော်တို့ရွေးကောက်ပွဲပေါ်မှာယုံကြည်မှုပို့တက်လာမယ်အဓိကရွေးကောက်ပွဲကိုယုံကြည်မှုတက်တာဟာ နိုင်ငံရေးပြဿနာတွေကိုငြိမ်းချမ်းသောနည်းနဲ့ဖြေရှင်းလို့ရတယ်နိုင်ငံရေးအာဏာကိုငြိမ်းချမ်းတဲ့နည်းနဲ့ဖြေရှင်းလို့ရတယ်ဆိုတော့ကျွန်တော်ယုံကြည်အောင်လုပ်ပေးဖို့အခုကျတော့ကျွန်တော်ကဒါလေးကိုအဲ့လိုနှိုင်းရှင်နေမှာဆိုကျွန်တော်အဲ့လိုရွက်ောက်ပွဲဟာအရေးကြီးတဲ့ mechanism ဖြစ်တယ်ဆိုတော့ကျွန်တော်ထင်တယ်ပါတယ်ကျွန်တော်တို့ဟိုပြောရတာအာကျွန်တော်တို့ဟိုတိုက်တွန်းလို့ဆိုတာအခက်မှာပေါ့
ကျွန်တော်ကတော့ကိုဆိုင်ရဲ့ဒီစောပိုင်းကပြောတဲ့ဆွေးနွေးချက်ကိုကျွန်တော်သဘောကျတယ်ဒီစိုးဓာတ်တွေကိုပဲဘာလို့နှိုင်းရှင်နေလဲပေါ့နော်ကျွန်တော်တို့ကမဲပေးဖို့မရတဲ့လူတွေအခြေတွက်ကတသိန်းရှိနေတယ်တသိန်းမြင့်လာတာပဲဒီပါဝင်ဝင်ကဒါကိုပဲကျွန်တော်တို့ပြောကြပြီးကျွန်တော်တို့ဒါကိုသဘောကျမကောင်းဘူးရောအဲ့ဒီလူမျိုးတစ်ဖက်ကပြန်ပြီးတော့ရင်းချက်ထုတ်တဲ့ဒီမလုံနိုင်တဲ့နှစ်ဒီမှာရုပ်ောက်ပွဲတွေနှိုင်းရှင်မှာဆိုတဲ့ဟာကိုကောင်းဘူးရောဘယ်လိုမြင်လဲဒီပေါ်ဒီ
ကျွန်တော်တော့ခုနကကိုဆိုင်ပြောတာနည်းနည်းဖြည့်စင်သေးတယ်ဗျ
နော်
နော်ကျွန်တော်တို့ထိုင်းနေစမှာဒုက္ခတွေအရေးအတွက်တသိန်းကြီးပါလောက်ရှိနေသေးတယ်န
ော
်အဲ့တော့ကျွန်တော်တိုင်းပြည်ထဲမှာလည်း IGPC ရှိတယ်ဗျာကချင်ပြည်ထဲမှာရခိုင်ပြည်ထဲမှာเนาะအဲ့တော့ဒါတွေအားလုံးကကျွန်တော်တို့ကိုစားပြုခွင့်လည်းမရဘူးပြောရေးဆိုခွင့်လည်းမရဘူးပေါ့ဗျာเนาะဆိုတော့အဲ့တော့ဟိုခုနပြောသလိုပါပဲဒီဟိုရှိုးတာတွေကြီးပဲမပြိုင်မနဲ့ကျွန်တော်တို့ဒီလူတွေကဘယ်လိုလုပ်ပြီးတော့ဒီကျွန်တော်တို့စီးဝိုင်းပေါင်လဲချက်မလဲပေါ့ဗျာเนาะတော့ဒီချက်ကအရေးကြီးတယ်လို့ချင်ပါတယ်ဆိုတော့နောက်တစ်ချက်ကကျတော့ဒီလိုပါကျွန်တော်တို့ရွေးကောက်ပွဲတွေကဒီမိုကရေစီဆိုတာရွေးကောက်ပွဲသက်သက်မဟုတ်ဘူးဗျာเนาะအဲ့တော့ကျွန်တော်တို့ပို့ပြီးတော့လက်ခံမြင်တာကတော့ deliberative democracy ခေါ်တာပေါ့ဗျာအပြန်အလှန်ရှိမယ်အပေးယူရှိမယ်ဒီလိုဒီမိုကရေစီမျိုးဖြစ်ဖို့ပို့သွားဖို့လိုပါတယ်เนาะအဲ့တော့လူများစုနဲ့ဆုံးဖြတ်လိုက်တယ်ငါတို့မဲနိုင်တယ်ဆိုတော့ဒါမျိုးနဲ့ဒီတိုင်းပြည်ရဲ့ကံကြမ္မာကိုငါဖန်တီးခွင့်ရှိတယ်ဆိုတာမျိုးတက်ဆိုင်အားလုံးအပေးယူနဲ့ကျွန်တော်ချင်တယ်သွားလိမ့်မယ်လို့ချင်တယ်လူများစုအတန်လည်းနားထောင်ဖို့တင့်တယ်လို့ထင်ပါတယ်ဗျာ
ဒါဒီမိုကရေစီရဲ့အယိုးရှင်ဆုံး ABC ပဲလို့ပြောရမှာပဲကာကြီးခါကူလို့ပြောရမှာပဲကောင်းတယ်เนาะဒါပေမဲ့ကျွန်တော်တို့မြန်မာနိုင်ငံမှာတော့ဒီကာကြီးခါကူတော့အခုချိန်ကြီးမဖြစ်သေးဘူးလို့ပဲကျွန်တော်တို့တွေ့နေရတာပဲလေเนาะအဲ့တော့စိတ်မအေးနိုင်ကြဘူးပေါ့လေအားလုံးမှာဟိုတကယ်တကယ်ဝင်ဝင်လုပ်နေကြတဲ့ကိုဆိုင်တို့ကောင်တို့ဆိုပို့ပြီးတော့စိတ်မအေးစရာဖြစ်မယ်လို့ကျွန်တော်ထင်တယ်ဟိုကျွန်တော်တို့ဒတင်းသမားတွေကနိုင်ငံကောင်းဆောင်တွေ၄လေးရှိတယ်မိခွန်ရှိ၄လေးရှိတယ်မိခွန်တခုကျွန်တော်ကောင်းတဲ့ဝင်လာတယ်ညညခမားကိုအိတ်မရအောင်လုပ်တာဘယ်ကိစ္စလဲဆိုတော့ဟိုလေညညကြရင်ခမားကိုအိတ်ရတာလို့ရောအိတ်မရအောင်လုပ်တယ်ဆိုရင်ဘာမှပြီးမှာတော့အဲ့လိုကိစ္စမျိုးတော်တော်များတယ်လို့ကျွန်တော်ထင်တယ်နေရာတနေရာစဉ်းစားကြည့်လိုက်ရင်အိတ်ရကလန့်လို့နိုင်တဲ့အခြေအနေမျိုးရောက်နိုင်တာပဲလीနော်ဆိုတော့ဒီဘောဘဲကောမရှင်ရဲ့ကျညာချက်ထွက်ပြီးတဲ့နောက်ကျွန်တော်သောရရှင်သူကကျွန်တော်ကို message လေးပို့ပြီးလမ်းမေးတယ်ဗျလမ်းပြောတယ်ပေါ့လေသူကတော့စိတ်မကောင်းစိတ်မကောင်းစွာနဲ့သူ့လေတန်းစိတ်မကောင်းတဲ့လေတန်းပဲပေါ့နော်နိုင်ငံရေးထွက်ပေါက်တွေပိတ်လိုက်တာစစ်ပွဲတွေကျယ်ကျန်းလာကုန်လားဗျာတဲ့ခုနကကိုဆိုင်ရှင်သူတို့တော့တင်ပါလေနိုင်ငံရေးတည်ထောင်နိုင်ငံရေးနဲ့ရှင်းဖို့ဆိုတာပါပါတယ်အဲ့ဒီမှတ်ချက်လေးတစ်ခုတွေ့တယ်နောက်ဒီသူပါတီရဲ့ဥက္ကဋ္ဌဦးကိုကိုကြီးကလည်းဒီပေါ်မှာရေးထားတာလေးတစ်ခုကျွန်တော်တွေ့ပါတယ်ပါလီမန်ပေါင်းကျယ်လာရင်စစ်ပေါင်းကျင်းသွားမယ်တဲ့ဆိုတော့အခုကပါလီမန်ပေါင်းပူမကျေလာစီနဲ့အလားအလာမျိုးတွေ့နေရတယ်ဆိုတော့ကိုဆိုင်ဒီမတ်ချက်တစ်ခုပေါ်မှာကိုဆိုင်ဘယ်လိုမြင်လဲ
ဟုတ်ပါတယ်ကျွန်တော်တို့ကဒီဒီမိုကရေစီအသွင်ကူးပြောင်းမှုကိုသွားပြောသွားတဲ့အခါမှာအဟိုဘယ်လိုခေါ်မလဲကျွန်တော်တို့လွတ်တော်ထဲမှာရှိရ28 25ရာခိုင်နှုန်းကိုထွက်သွားလိုက်တက်ကိုဟိုနိုင်ငံရေးထွက်သွားလိုက်ဆိုတာမျိုးဟိုကိုကျွန်တော်တို့အဲ့လိုချော်ပြီးထွက်သွားခိုင်းလို့ရတဲ့ဟာမျိုးမဟုတ်ဒါနိုင်ငံရေးဖြစ်စဉ်ဆိုတော့ဒီမိုကရေစီကိုဖွံ့ဖြိုးအောင်လုပ်ရဒီမိုကရေစီစံနှုန်းတွေကကျွန်တော်တို့ရဲ့လူ့ပွဲစည်းထဲမှာအသားကျလာလေကျွန်တော်တို့ရဲ့နိုင်ငံရေးထဲမှာဒီမိုကရေစီရဲ့အဲကျွန်တော်တို့စံနှုန်းတွေလုတ်ပုံလုတ်ပြီးနေပြီးအသားကျလာလေကျွန်တော်တို့ဒီဒီမိုကရေစီမဟုတ်တဲ့ကျွန်တော်တို့ကဟိုကိစ္စတွေနေလို့မရတော့သူ့နေရာသူပြန်ရောက်သွားမဲ့တပေါ်ပဲဆိုတော့ကျွန်တော်ထင်ပါတယ်ခုနကတော့ဥက္ကကိုကြီးတို့နဲ့ခုနကတော့ VOA မိတ်ဆွေပြောသလိုပါပဲကျွန်တော်တို့ဒီမိုကရေစီရဲ့ဘောင်ဒီမိုကရေစီစံနှုန်းတွေကိုကျွန်တော်ခုနကဆိုတော့ဒီမှာရွေးကောက်ပွဲဆိုတာလေအဲ့ဒီဟာကတည်းကအများကြီးတွေကတခုလိုပဲယူဆတယ်အခုဆိုရင်တော့ကျွန်တော်စိတ်မကောင်းတဲ့ကောင်းတာဒီနေ့ဆိုရခိုင်မှာစပြီးတော့ဆန္ဒပြနေပြီကျွန်တော်တို့ကနောက်ပြီးတော့မှကျွန်တော်တို့ကဒီ site ဟိုဟာဘယ်လိုခေါ်မလဲအစိုးရဟိုမကျေနပ်တဲ့ site ကြီးဟိုဟာဖြစ်နေပြီနောက်ပြီးတော့ referendum ဆိုတဲ့ဟာမျိုးကျွန်တော်စလုပ်လာတာမျိုးဒါကဘာလို့ဆိုချင်းဒီလက်ရှိနိုင်ငံရေးစနစ်ကိုသူတို့ဟိုမယုံကြည်ဘူးဆိုတော့ကျွန်တော်ပြဖို့စူးစမ်းတဲ့သဘောပြန်ဖြစ်တာဒါကကျွန်တော်တို့ကဒါတိတ်ကြောက်စရာကောင်းတယ်ကျွန်တော်တို့အခုပြောနေတဲ့အမျိုးသားလက္ခဏာတိဆောက်ရေးဆိုတာတွေကိုဒါသာကြီးမားတဲ့ကျွန်တော်တို့စိန်ခေါ်မှုပဲလို့ကျွန်တော်မြင်ပါတယ်ကျွန်တော်သဘောတူပါတယ
်ဟုတ်ကဲ့ခင်ဗျကိုအောင်သူရောခုနပြောတဲ့ဟလာနိုင်ငံရေးထွက်ပေါက်တွေပြေးလိုက်တာစစ်ပွဲတွေကျေပြန့်လာဖို့လားဆိုတော့
တို့နိုင်ငံရေးကြီးချက်ပိုရင်းချက်လာမှုစစ်ပွဲဖြစ်မှာလားတို့ဘာဖြစ်လို့ကျွန်တော်ပြန်ပြန်ပြောကြည့်ရအ
ောင်ဟုတ်ကဲ့
ဟုတ်ကဲ့
ဒီကြံပြတဲ့အရင်ဒီမှာလိုက်စီဖတ်ပြီးမှရဲ့ပင်ပတ်ဆက်ဆိုင်ရေးဒါရိုက်တာကိုအောင်သူငိမ့်တို့ဆွေးနွေးသွားကြတာပါCOVID-19 ရေးပေါ်အခြေအနေကြောင့် UAE စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးမြို့ဆွေးနွေးခန်းတွေဆက်သွယ်မြင်းမြန်းခန်းတွေကို င်္ဂါညတရားလိုင်စီစဉ်နေရာမှာအစာထိုးထုတ်လည်နေတာဖြစ်ပါတယ်။ဒီလိုမျိုးကိုအားပေးနာဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာအခါသမယပါ။ဒီပြာဝေးကွာပြီးကျမ်းမှာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
။သောရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍရီကူနာဆင်လို့ပြီးမှာတော့အခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်ရှင်။ဥရောပနိုင်ငံအတော်များများမှာကိုရိုနာဗိုင်းရပ်စ်ဒုတိယလှိုင်းရိုက်ခတ်မှုထိန်းချုပ်ရေးဒီတနင်္လာနေ့ကစပြီးတော့စီမင်းအသစ်တွေကိုချမှတ်ခဲ့ပါတယ်။အခုထိတစ်ကမ္ဘာလုံးအတိုင်းအတာနဲ့ COVID-19 ကူးစက်သူ340ကျော်ရှိပါတယ်။ယောဂကူးစက်ခံရသူတွေကိုတေချာတိချခွဲစောင့်ကြည့်ထိန်းချုပ်ဖို့ပြက်ကွက်တဲ့နိုင်ငံတွေကြောင့်အခုလိုကူးစက်မှုတွေများလာရတဲ့အပေါ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအပြစ်တင်နေတာပါ။ AFP သတင်းဌာနစီးရင်တွေအရဥရောပမှာအခုထိ COVID-19 ကြောင့်သေဆုံးသူ 25,000 ကျော်ရှိနေပြီဖြစ်ပါတယ်။နိုဝင်ဘာအမေရိကန်သမ္မတရွေးကောက်ပွဲဝင်မဲ့ကိုစလီနှစ်ဦးကြားဒုတိယအကြိမ်နဲ့နောက်ဆုံးအကြိမ်စကားစစ်ထိုးပွဲကိုစီစဉ်ထားတဲ့အတိုင်းကြာတာပဲနေမှာကျင်းပသွားဖို့ရှိပါတယ်။ဒီတစ်ခါတော့ပထမအကြိမ်ကလို့တဦးနဲ့တဦးကြားပြက်စကားဝင်ပြောတာတွေမလုံနိုင်အောင်စီကံကျဲအစ်စ်တွေချမှတ်ထားမှာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကဒုတိယအကြိမ်စကားစစ်ထိုးပွဲအတွက်ချမှတ်ထားတဲ့ပုံစံကိုမကြိုက်ပေမဲ့တန်နစီပြည်နယ်နက်ရှဗီလ်မြို့မှာပြုလုပ်မယ့်စကားစစ်ထိုးပွဲမှာပါဝင်မယ်လို့ပြောပါတယ်။ထိုင်းဆိုရကိုဝေဖန်တဲ့အွန်လိုင်းရုပ်မြင်သံကြားဌာနတစ်ခုကိုရပ်ပစ်ဖို့ထိုင်းတရားရုံးတစ်ခုကအင်္ဂါနေ့မှာအမိန့်ထုတ်ပြန်လိုက်ပါတယ်။သုံးလကြာပေါ်ပေါက်နေတဲ့ထိုင်းဆန္ဒပြပွဲတွေရပ်သွားအောင်အရေးပေါ်လိုက်နာမယ့်ပြဋ္ဌာန်းချက်တွေကိုချုပ်ဖောက်တယ်ဆိုပြီးတော့ Voice TV သတင်းဌာနကိုဆွဆွဲခဲ့တာပါ။Voice TV သတင်းဌာနဟာကွန်ပျူတာရာဇဝတ်မှုဆိုင်ရာပြဋ္ဌာန်းချက်ကိုချိုးဖောက်ပြီးသတင်းမှားတွေကိုထုတ်လွှင့်ခဲ့တာတွေ့ရတယ်လို့ Digital စီးပွားရေးနဲ့လူမှုရေးဝန်ကြီးဌာနပြောခွင့်ရကသတင်းတောက်တွေကိုပြောပါတယ် Voice TV Editor ချုပ်ကတော့တရားရုံးအမိန့်ရောက်လာတဲ့အချိန်ထိသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်သွားမယ်လို့ပြောပါတယ်ရှင်တော်ရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက် VOE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တော်ရရှင်များနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.